Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်မေလ2ရက်ချက်တာရင်းညစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 Washington DC မြို့တော်ကနေတက်ရိုက်ဆက်လုပ်နေပါပြီ။ Flight meter 3251အပြင် VOA Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွေမြတ်ပါပါကာဇာကမ်းကြောင်တောင်ပိုင်းကိုဒီစစ်စင်ပေါ်ပြင်ဆင်နေတဲ့အစ္စရေးတို့မှာဒီအရတားတွေကိုကာကွယ်ပေးဖို့အစီအစဉ်မရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။တခါဒီလော့စ်အန်ဂျလိစ်က UCLA တက္ကသိုလ်ဝင်ထဲမှာဒီစခန်းချပြီးတော့ဆန္ဒပြနေသူတွေရဲ့အတားအဆီးတွေကိုရဲတွေကဝင်ရောက်ဖယ်ရှားပြီးဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့ဒီအမေရိကန်ဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကတတ်မှတ်လိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါမဆင်မြန်မွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ချင်းလန်းကောင်စီနဲ့ချင်းညီတော်အဖွဲ့အစည်းသဘောထားကွဲလှဲတာမှာချင်းညီတော်အဖွဲ့ခေါင်းဆောင်တူက
အဲ့လိုမျိုးစီစဉ်မှုဖြစ်စေပြီးတော့မှကျွန်တော်ချင်းညီတော်စီပေါင်းတစ်ဖက်ကြီးကတောင်ပိုင်းမှာအားကြီးနေတဲ့အချိန်မှာသူကပုံတိုင်းဆိုပြီးတော့မှရှင်လူရဲ့ရှင်မှုနေပြီးအချိန်မှာအားအလုံးကြီးကိုသူကလာပြီးတော့ဖိုက်ဖို့လုပ်လာတယ်အလားကျွန်တော်ကမဖိုက်တာပါ
။နောက်ကဘာမှာဘာသာရေးလွတ်လပ်ခွင့်ဆိုးဝါးစွာချူပေါက်ခံတဲ့နိုင်ငံစင်းတဲ့မှာမြန်မာပါဝင်လာနေပါလေ။နောက်စကိုင်းတိုင်းအတွင်းလေပြင်းတိုက်ခိုက်လို့အင်ဂျီရာနဲ့ချီပျက်စီးခဲ့ရပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်။နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းစွာတွေကိုဆက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ။
ကာဇာကမ်းမြောင်ဒေသတောင်ပိုင်းမှာရှိတဲ့ရာဖာမြို့ကိုထိုးစစ်ဆင်ဖို့ပြင်နေတဲ့အစ္စရေးတို့မှဒီအရတားတွေကိုကာကွယ်ပေးနိုင်ဖို့အစီအစဉ်သူမတွေ့ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။ဝါရှင်တန်ကိုပြန်မလာခင်မေလ1ရက်နေ့ပုံထုံးနေ့တုန်းကဂျေရုဆလမ်မြို့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့နှစ်နာရီလောက်ကြာအောင်တွေ့ဆုံဆွေးနွေးပွဲအပြီးမှာဝန်ကြီးဘလင်ကင်ပြောကြားခဲ့တာပါ။အရတားတွေကိုဘေးကင်းအောင်လုပ်မဲ့အစီအစဉ်အသေးအချာမပါဘဲရာဖာမြို့ကိုထိုးစစ်ဆင်မဲ့ကိစ္စအမေရိကန်ကလက်မခံနိုင်ဘူးလို့သူကပြောပါတယ်။ရာဖာမြို့ကိုထိုးစစ်ဆင်ရင်ခြေကွဲစရာတွေထပ်ဖြစ်မယ်လို့ကုလသမဂ္ဂလည်းသတိပေးထားပေမဲ့လည်းဟာမတ်စစ်သွေးကြွတွေကိုအမြင့်ပြတ်နိုင်အောင်လို့အစ္စရေးကတော့ဒီအစီအစဉ်တိုင်းဆက်လုပ်သွားမယ်လို့ပြောနေပါတယ်။ဂါဇာဒေသမှာအစ္စရေးနဲ့ဟမတ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပါလက်စတိုင်းပြည်သူတွေထိခိုက်သေဆုံးနေတာကြောင့်နှစ်ဖက်လုံးကိုအပြည့်ရဖို့အတွက်ဝင်ကြီးဘလင်ကင်ကသူ့ရဲ့အရှိအလယ်ပိုင်းခီးစဉ်မှာတိုက်တွန်းပြောကြားခဲ့ပါတယ်။2023အောက်တိုဘာလတည်းကဖမ်းဆီးခံခဲ့ရတဲ့အစ္စရေးတစားခံတွေပြန်လွှတ်ရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေဂါဇာကိုပို့ပေးနိုင်ရေးအတွက်ခုနှစ်လကြာစစ်ပွဲတွေရအောင်လို့အမေရိကန်နိုင်ငံသားဝင်ကြီးအရှိအလယ်ပိုင်းကိုထပ်ပြီးတော့တွားရောက်ကြိုးပမ်းခဲ့တာဖြစ်ပါတယ်ရှင်။
အစ္စရေးရဲ့ဒီဂါဇာဒေသတိုက်ခိုက်မှုတွေကြောင့်တန်တမာရေးထက်တောက်သွားတော့မယ်လို့ကိုလံဘီယာနိုင်ငံကပြောလိုက်ပါတယ်။ဂါဇာဒေသကအစ္စရေးဟာမတ်စစ်ပွဲကိုတုံ့ပြန်နေနေနဲ့အစ္စရေးနဲ့တန်တမာဆက်ဆံရေးထက်တောက်သွားမယ်လို့ကိုလံဘီယာသမ္မတကက်စတာဗိုပီထရိုကမနေ့ဗိုဒူးနေ့မှာပြောကြားလိုက်တာပါ။အစ္စရေးရဲ့ခေါင်းဆောင်ပိုင်းဟာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်နေတယ်လို့ကိုလံဘီယာနိုင်ငံမြို့တော်ဘူဂိုတာမှာမေလ၁ရက်နေ့ကပြုလုပ်တဲ့အလို့သမားနေလူလူချီတက်ပွဲအခမ်းအနားတွေပြောကြားလိုက်တာပါတကယ်လို့ပါလက်စတိုင်းတွေသေဆုံးခဲ့မယ်ဆိုရင်လူသားမျိုးနွယ်တွေလည်းသေဆုံးတာဖြစ်ပြီးကျွန်တော်တို့အနေနဲ့ဒါမျိုးအဖြစ်မခံပါဘူးလို့သမ္မတပီထရိုကပြောလိုက်တာပါအခုလိုကိုလံဘီယာသမ္မတရဲ့ဆုံးဖြတ်ချက်ဟာဟာမတ်စ်တွေကိုလက်ဆောင်ပေးလိုက်တာဖြစ်တယ်လို့အစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကတ်စ်ကချက်ချင်းပဲတုံ့ပြန်လိုက်ပါတယ်ဂက်စတာဗိုပီထရိုအနေနဲ့ကလေးတွေကိုမီးရှို့တပ်ဖြတ်အမျိုးသမီးတွေကိုဓမ္မကျင့်ပြီးအဖြစ်မဲ့ပြည်သူတွေကိုလည်းပြန်ပေးဆွဲတဲ့ဆက်ဆက်ပွဲကောင်းတဲ့သူတွေဘက်ကရက်တီဖို့ဆုံးဖြတ်ခဲ့တယ်ဆိုတာကိုတမိုင်းကအမှတ်တရဖြစ်နေမှာပါဖြစ်တယ်လို့အစ္စရေးနိုင်ငံသားဝန်ကြီးကတ်စကာအက်စ်လူမှုကွန်ရက်ကနေပြောလိုက်ပါတယ်။အစ္စရေးကရာဖာကိုစီးရီးယားတိုက်ခိုက်ဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂိုလာနီနဲ့မနေ့ကတယ်လီဖုန်းစကားပြောခဲ့ပါသေးတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတဝန်းကတက္ကသိုလ်ကျောင်းဝင်းတွေထဲမှာဒီပါလက်စတိုင်းမှာဒီစစ်ပွဲတွေရက်စက်ရေးအတွက်ဆန္ဒပြမှုတွေဆက်ပြီးတော့ဖြစ်နေတာနဲ့အတူဒီကနေ့ကြာတာပြင်းနေမနေ့အစောပိုင်းတုန်းကတော့လော့စ်အန်ဂျလိစ်ကဒီကယ်လီဖိုးနီးယားတက္ကသိုလ် UCLA မှာဆန္ဒပြသူတွေတားဆီးထားတဲ့အတားအဆီးတွေကိုရဲတွေကစတင်ပြီးတော့ဖယ်ရှားခဲ့ပါတယ်။ရဲတွေကမီးတောက်ထွက်တဲ့အချက်ပြတ်တနက်တွေမိုးပေါက်ပြက်ပေါက်ခဲ့တယ်လို့ယာယီတဲတွေကိုအတင်းဖယ်ရှားခဲ့ပါတယ်။ဆန္ဒပြသူတချို့ဖမ်းဆီးခံရတယ်လို့ဥပဒေကြောင်းသားတယောက်ကပြောပြပါဗျာ
It looks like these explosive fire sticks I think that are designed to spread fear. It doesn't seem like they're hitting anybody, but
မီရှူမီဗန်တွေနဲ့တူပြီးတော့လူတွေကြောက်အောင်လို့ပြစ်ပေါက်တယ်လို့ထင်ရကြောင်းဥပဒေကြောင်းသားဒီ Telegram ဂီးကပြောပြနေတာပါလူတွေကိုထိမှန်ခြင်းမရှိပေမဲ့လည်းအင်မတန်လင်းပြီးတော့အတန်ကျဲလွန်းကြောင်းနဲ့စတဲ့ချစခန်းပြနေဆန္ဒပြနေသူတွေကိုတခြားပဲရအောင်လုပ်ခဲ့တယ်လို့ကျောင်းသားတချို့ဖမ်းဆီးခံရတာလည်းသူတွေ့ရဲ့အကြောင်းကိုပြောပြတာဖြစ်ပါတယ်။ကျောင်းဝင်ထဲမှာဒီစခန်းချဆန္ဒပြသူတွေလူစုမခွဲရင်ဖမ်းဆီးမယ်လို့ရဲတပ်ဖွဲ့ဝင်တွေက Loudspeaker တွေနဲ့နိုင်နဲ့ကြအောင်အော်ဟစ်တတိပေးခဲ့ပြီးတဲ့နောက်မှာဝင်ရောက်ရှင်းလင်းခဲ့တာပါ။ UCLA ကျောင်းဝင်ထဲမှာဆန္ဒပြကျောင်းသားတွေအတားအဆီးတွေကပြီးတော့စတဲ့ချဆန္ဒပြနေကြတဲ့နေရာမှာရောအပြစ်မှာပါ။ယာနဲ့ချီတဲ့ထောက်ခံသူတွေလာရောက်ပါဝင်အားဖြင့်ဆန္ဒပြခဲ့ကြပါတယ်။ပါလက်စတိုင်းစစ်ပွဲရပ်ဖို့တောင်းဆိုဆန္ဒပြနေတဲ့ကျောင်းသားတွေကိုအစ္စရေးလိုလာတဲ့ဒီတံပြန်ဆန္ဒပြသူတွေကအင်္ဂါနေ့ညတုန်းကတိုက်ခိုက်ခဲ့လို့နှစ်နာရီလောက်ကြာအောင်လို့ရန်ပွဲပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အုပ်စုနှစ်ခုကြားကိုထိလက်ရောက်ပဋိပက္ခဖြစ်နေတာကို UCLA တက္ကသိုလ်အာဏာပိုင်တွေနဲ့တက္ကသိုလ်လုံခြုံရေးတွေကချက်ချင်းရဲမခေါ်ခဲ့တဲ့အပေါ်မှာမွတ်စလင်ကျောင်းသားတွေအပြင်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပါဝေဖန်အပြစ်တင်ခဲ့ပါတယ်။UCLA အပါအဝင် American ကထိုက်တန်းတက္ကသိုလ်ကြီးတွေမှာကျောင်းသားတွေတဲထိုးစတဲ့ချဆန္ဒပြမှုတွေကျဲပြန့်လာနေတယ်လို့တချို့ကျောင်းတွေမှာကျောင်းအာဏာပိုင်တွေကရဲခေါ်ရှင်းလင်းမှုတွေလည်းလုပ်နေပါတယ်။အခုလိုတက္ကသိုလ်တွေမှာဆန္ဒပြမှုတွေစတင်ခဲ့တဲ့ New York မြို့က Columbia တက္ကသိုလ်ဝင်းထဲကိုအင်္ဂါနေ့ညတုန်းကရဲတွေအတင်းဝင်ရောက်ဖယ်ရှားတဲ့အပေါ်ကျောင်းသားတွေနဲ့ပါမောက်ခတချို့ကအပြစ်တင်ခဲ့ပါတယ်။ Massachusetts က MIT နည်းပညာတက္ကသိုလ်မှာတော့ကျောင်းအာဏာပိုင်တွေနဲ့ညှိနှိုင်းမှုမပြေလည်တာကြောင့်စတဲ့ချဆန္ဒပြမှုတွေတိုးလုံသွားမယ်လို့ပါလက်စတိုင်းလိုလာတဲ့ကျောင်းသားတွေကပြောကြားထားပါတယ်။ကျောင်းသားတွေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အရာငြင်းငြင်းချမ်းချမ်းဆန္ဒပြတာကိုလက်ခံပေမဲ့အဆအဦးတွေနဲ့ဝေရောက်သိမ်းပိုင်အကြမ်းဖက်ဆန္ဒပြတာမျိုးတော့လက်မခံဘူးလို့အင်ဂျီရောကပြောကြားခဲ့ပါတယ်
။ရုရှားဒုံးကျည်လက်ချက်ကြောင့်ယူကရိန်းမှာ10ဦးကျော်ဒဏ်ရာရခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းအိုဒီဆာမြို့မှာရုရှားဘက်ကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်14ရောက်တန်းရသွားတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောလိုက်တာပါ။ဒါဟာအခုသတင်းပတ်အတွင်းအိုဒီဆာမြို့အနေနဲ့တတိယကြိမ်တိုက်ခိုက်ခံရတာဖြစ်ပြီးအစောပိုင်းကတိုက်ခိုက်မှုတွေတွင်မှာတော့လူ၈ယောက်သေဆုံးခဲ့ရပါသေးတယ်။အခုနောက်ဆုံးတိုက်ခိုက်မှုဟာယူကရိန်းပြည်သူတွေပေါ်ရုရှားဘက်ကနောက်ထပ်ကျူးလွန်လိုက်တဲ့ရာဇဝတ်မှုဖြစ်တယ်လို့အိုဒီဆာဒေသအုပ်ချုပ်ရေးမှူးအိုလက်ကိုက်ပါကပြောပါတယ်။ရုရှားဘက်ကတော့ယူကရိန်းစစ်ပွဲအတွင်းသူတို့အနေနဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခြင်းမရှိဘူးလို့ညင်းဆိုထားပေမဲ့နှစ်နှစ်ကျော်ကြာစစ်ပွဲအတွင်းယူကရိန်းနိုင်ငံမြို့တွေကိုထပ်တလဲလဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းဘက်ကလည်းရုရှားနိုင်ငံရဲ့ဒေသအတော်များများကိုပြစ်မှတ်ထားပြီးဒရုန်းတွေနဲ့ဒီနေ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9390နဲ့9383ည5မီတာ51 kHz 5885တို့ဖြင့်စနေတနေ့မှာ5မီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်။မေလနေ့ရဲ့ကြာသပတေးညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံပါဝင်ဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာယုံကြည်မှုအပေါ်အစိုးရကိုယ်တိုင်စိုးစိုးဝါးဝါချိုးဖောက်နေကြတဲ့နိုင်ငံ18နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကသတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကအထူးစိုးရိမ်နိုင်ငံစည်းရင်းထဲမှာ2023ဒီဇင်ဘာလကထည့်သွင်းထားတဲ့မြန်မာနိုင်ငံအပါအဝင်12နိုင်ငံအပြင်ဒီနောက်ထပ်နိုင်ငံကိုပါအထူးစိုးရိမ် CPF စီးရင်ထဲမှာ2024ခုနှစ်အတွက်ထပ်ပြီးတော့ထည့်သွင်းဖို့အတွက် USCIRF ကနိုင်ငံခြားရေးဌာနကိုအကြံပြုလိုက်တာပါ။အဲ့ဒီဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာအင်ဒီဂျင်ဗီယက်နမ်နိုင်ငံပါဝင်ပါတယ်။ဘာသာရေးလွတ်လပ်မှုအထူးဆောင်ကြည့်စီးရင် SWL စီးရင်ထဲမှာလည်း2023ခုနှစ်တုန်းကထည့်သွင်းခံခဲ့ရတဲ့ဗီယက်နမ်နိုင်ငံမှာချိုးဖောက်မှုတွေများလာတဲ့အတွက်အထူးစိုးရိမ်စီးရင် CPC စီးရင်ထဲမှာဒီနှစ်ထည့်သွင်းခံရတာဖြစ်ပါတယ်။အခု2024ခုနှစ်အတွက်အထူးဆောင်ကြည့်သတ်မှတ်အဖြစ်17နိုင်ငံစည်းရင်းမှာလည်းအာဆီယံနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမလေးရှားအပြင်တရီလင်ကာနိုင်ငံလည်းပါဝင်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ USCIRF အစီရင်ခံစာမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဟာ2023ခုနှစ်ထဲကတည်တည်တတ်တတ်ဆက်လက်ကျဆင်းနေတယ်လို့ဖော်ပြပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာစန့်ကျင်နေသူတွေကိုနှိမ်နင်းနိုင်ဖို့စစ်ကောင်စီဟာရရတင်းတင်းစစ်ရဆွဲမှုတွေဆက်လက်ကျူးလွန်နေတယ်လို့မြန်မာနိုင်ငံကကြီးလေးတဲ့အမှုတွေကိုစူးစမ်းမှတ်တမ်းတင်နေတဲ့ WIWM ရဲ့အပြောကိုအစီရင်ခံစာထဲမှာကိုးကားထားပါတယ်စစ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ထဲကဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေတိလရှင်ကျောင်းတွေခရိယံဖျားကျောင်းတွေနဲ့ အစ္စလမ်ဗလီကျောင်းတွေအပါအဝင်ဘာသာရေးအဆောက်အဦပေါင်း200နီးပါးကိုစစ်တပ်ကဖျက်ဆီးခဲ့တယ်လို့ထောက်ပြထားပါတယ်။2023ခုနှစ်အတွင်းလူနည်းစု6ကွယ်ဝစ်ပြူတဲ့နေရာတွေကိုစစ်တပ်ကပုံမဖျက်ဆီးဝင်ရောက်သိမ်းပိုက်ခဲ့တယ်လို့ပြောထားပါတယ်။ကြရားပြည်နယ်နဲ့ချင်းပြည်နယ်တို့ကအဖြစ်အပျက်တချို့ကိုဥပမာပေးဖော်ပြထားပါတယ်။အခုလိုလုံနေတဲ့အချိန်ထဲမှာပဲစစ်ကောင်စီဟာသူတို့အုပ်ချုပ်မှုတရားဝင်ကြောင်းပြနိုင်ဖို့အတွက်နေပြည်တော်မှာအေယာမိုက်ဗုဒ္ဓရုပ်ပွားတော်ကြီးတည်ထားခဲ့တာအပါအဝင်ဘာသာရေးကိုအသုံးချနေတယ်လို့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF က2024ခုနှစ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်
။အာရှတစ်ခွင်မှာအပူချိန်ဆက်လက်ပြင်းထန်နေတာမှာမြန်မာ၊ကမ္ဘောဒီးယား၊အိန္ဒိယ၊ဖိလစ်ပိုင်တို့လည်းပါဝင်ပါတယ်။အာရှဒေသတဝန်အခုလိုအပူချိန်ပြင်းထန်တဲ့ရာသီဥတုခန်းစားနေရချိန်မှာကမ္ဘောဒီးယားနိုင်ငံမှာဒီနေ့မေလ2ရက်နေ့ကစပြီးကျောင်းတွေကို2နာရီရှော့ချလိုက်ပါတယ်။ကျောင်းတွေကိုမနေ့9နာရီကနေ10နာရီထိဖွင့်ပြီးမွန်းတက်နေပူလွန်းတဲ့အချိန်မှာနားပြီးမှနေကင်းပိုက်မှာ2နာရီကနေ9နာရီထိပြန်ဖွင့်မယ်လို့ကမ္ဘောဒီးယားရာရှိတွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံတဝန်မှာလည်းအပူချိန်ပြင်းထန်တဲ့တန်းကိုစုစုပေါင်းခံရပြီးဇွန်လအထိအရင်ကထက်ပိုပြီး6တွေ့တဲ့အပူတန်းကိုခံရနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပူပြင်း6တွေ့တဲ့ရာသီဥတုနဲ့အတူရေရှားပါတဲ့ခက်ခဲတွေလည်းရင်ဆိုင်နေရပါတယ်။ဒါပြင်ဖိလစ်ပိုင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတွေကလည်းကျောင်းတွေပိတ်ထားခဲ့ရတာမှာအရှိတောင်အရှက်ဒေသတဝန်အပူတန်းကာကွယ်ဖို့နဲ့ချက်မှတ်ရေးအရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာလည်းအပူချိန်ပြင်းထန်တဲ့အလဲပိုင်း6မြို့နယ်နဲ့ပခုတ်ကူမြို့နယ်တွေမှာအပူရှောင်စခန်းတွေထားရှိပြီးအထူးသဖြင့်ဖုံးတော်ကြီးကျောင်းဝန်းတွေမှာလူတွေယာယီပြောင်းရွှေ့နေထိုင်နေကြပါတယ်။အပူချိန်ပြင်းထန်လို့တဲ့အတွက်မေလာထွေမုတ်တုံဝင်ကန်ဤကာလမှာမိုးကြိုးမုန်တိုင်းတွေပေါ်လာနိုင်တယ်လို့လည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ခင်ဗျ။
တောင်တရုတ်ပင်လယ်ထဲမှာဒီတရုတ်နဲ့ဖိလစ်ပိုင်ရေပြင်နယ်နဲ့မြေအငင်းပွားနေတဲ့နေရာမှာဖိလစ်ပိုင်သင်္ဘောနှစ်စီးကိုတရုတ်သင်္ဘောတွေကမိသက်ပိုက်နဲ့ထိုးခဲ့တဲ့ဖြစ်ရပ်ကိုကန့်ကွက်တဲ့အနေနဲ့တရုတ်တပ်ရုံးကတာဝန်ရှိသူကိုဖိလစ်ပိုင်အစိုးရကဆင့်ခေါ်ခဲ့ပါတယ်။ဧပြီ30ရက်တုန်းကဒီတရုတ်သင်္ဘောကန်ယူရန်ဆောက်သင်္ဘောတွေကနေအင်အားဖြင့်မိသက်ပိုက်နဲ့ထိုးခဲ့လို့ကန်ယူရန်ဆောက်သင်္ဘောနဲ့နောက်ဖိလစ်ပိုင်အစိုးရသင်္ဘောတစ်စီးထိခိုက်ခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကပြောပါတယ်။ရေပြင်မှာ NDA ဖြစ်အောင်လုပ်မှုရန်လုံမှုတွေကြောင့်မနီလာမြို့တော်တရုတ်တပ်ရုံးမှဒုတိယအကြီးဆုံးတာဝန်ရှိသူကိုဆင့်ခေါ်ခဲ့တယ်လို့နိုင်ငံကြားရေးဌာနကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုတွေပိုဖြစ်အောင်လို့တရုတ်ကလုပ်နေတယ်လို့လည်းဖိလစ်ပိုင်ကဆွဆွဲပြောကြားခဲ့ပါတယ်ရှင်
။တရုတ်ကအဝေးပြေးလမ်းမြေပြေမှုကြောင့်တည်ဆုံးသူ40နီးပါးရှိလာပြီလို့တရုတ်ဆိုရသတင်းကပြောလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာအဝေးပြေးအမြန်လမ်းပြိုကျပျက်စီးသွားတာကြောင့်တည်ဆုံးတဲ့သူရေကျက်ဟာ36ယောက်ရှိသွားပြီလို့တရုတ်ဆိုရပိုင်းမီဒီယာကဒီနေ့မေလ2ရက်နေ့မှာပြောလိုက်တာပါ။ကွမ်တောင်ပြည်နယ်ကမီဇူးမြို့နယ်ဒါဘူးခိုင်ကြဝေးပြေးလမ်းပိုင်းတစ်ခုရုတ်တရက်ပြိုကျသွားတာကြောင့်နောက်ထပ်လူ30ထဲမှနေသေဆုံးလက်ဒဏ်ရာရသွားခဲ့ပေမဲ့စွန့်ရတဲ့အခြေအနေတော့မရှိဘူးလို့စင်ဝါသတင်းမှာဖော်ပြခဲ့ပါတယ်။အခုလိုအမြန်လမ်းမြေပြိုတာကြောင့်ကား23စီးလဲအောက်ကိုပြုတ်ကျသွားခဲ့တယ်လို့စင်ဝါသတင်းမှာဆက်ပြောပါတယ်။ဒီဒေသမှာမိုးအဆက်မပြတ်အကြီးကျယ်ရွာသွန်းနေပြီးရာသီဥတုဆိုးရတာကြောင့်အခုလိုလမ်းပြိုကျသွားတာဖြစ်တယ်လို့တရုတ်ဆိုရပိုင်းမီဒီယာကလည်းပြောပါတယ်။တရုတ်နိုင်ငံတောင်ပိုင်းခွန်တုံးပြည်နယ်ဟာပြီးခဲ့တဲ့သတင်းပတ်တွေတွင်မိုးသီးကြွေတာတွေစတင်တင်လာအောင်ဖြစ်ခဲ့တယ်လို့ပြောပါတယ်ခင်ဗျ။ဒီအမေရိကန်တန်ရမေလာနှစ်ရဲ့ချက်သားရင်းညသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြသွားပါမယ်။ပထမဆုံးကတော့ချင်းလန်းကောင်စီနဲ့ချင်းညီနောင်အဖွဲ့အစည်းသဘောထားကွဲပြားမှုဖြစ်ပေါ်နေတာပါ။ချင်းမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ချင်းလန်းကောင်စီနဲ့ချင်းမျိုးသားအဖွဲ့ချုပ် CNO ပါဝင်တဲ့ချင်းညီနောင်အဖွဲ့အစည်းမှာအုပ်ချုပ်ရေးနိုင်ငံရေးဆိုင်ရာသဘောထားကွဲလွန်မှုတွေရှိနေပါတယ်။ဒီကွယ်လွန်မှုတွေကပြည်내အတွင်းစစ်ပွဲတွေစီဦးတည်သွားနေတယ်လို့ချင်းနိုင်ငံရေးသုံးသက်သူတွေကဆိုရင်းနေပါတယ်။ချင်းလက်ကိုင်အဖွဲ့တချို့ကတော့အချင်းချင်းထိတိုက်တွေ့ဆုံမှုတွေကိုရှောင်ရှားဖို့အကြံပြုနေတာတွေရှိပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့တဲ့င်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျ။
ချင်းမျိုးသားအဖွဲ့ချုပ် CNO ပါဝင်တဲ့ချင်းညီနောင်အဖွဲ့အစည်းတွေကတင်းယူထားတဲ့နေမျိုးတွေကိုဒေသခံတွေရဲ့ခွင့်ပြုချက်မပါဘဲထိန်းချုပ်နေမျိုးအဖြစ်ချင်းလန့်ကောင်စီကရယူဖို့စီရင်နီလန့်နဲ့ကြိုးပမ်းလာတာဟာချင်းလန့်နဲ့ကင်တွေကြားမှာထိတိုက်ပဋိပက္ခတွေကြုံလာနိုင်တယ်လို့ချင်းနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။နိုင်ငံရေးလက်အုပ်မှုအတွက်နေမျိုးတင်းယူနေတာကချင်းလန့်နဲ့ကင်ချင်းချင်းကြားမှာသိထွက်တန်ယူမှုတွေစီဥတီသွားနိုင်တယ်လို့ချင်းညီနောင်အဖွဲ့ကမနေ့ကမေလ၁ရက်နေ့နေစွဲနဲ့ထုတ်ပြန်ပါတယ်ချင်းညီနောင်အဖွဲ့ထဲမှာပါတဲ့ချင်းအမျိုးသားအဖွဲ့ချုပ် CNO ရဲ့ဒုဥက္ကဋ္ဌ1ဆလိုင်းပီတာတောင်ကသူတို့ရဲ့သဘောထားကို VOA ကိုပြောပါတယ
်ဆိုတော့သူတို့အခုချိန်မှာချင်းလေးကိုသိမ်းလိုက်တယ်ဆိုတော့အောင်မြင်မှုကလာပါပြီဆိုတော့ဒီကားကဒါကျွန်တော်တို့ဟိုတမျိုးနဲ့ချင်းစီမှာဆဲပြီးတော့ပေါ်လာလို့မဟုတ်ဘူးအစီအစဉ်တော့ကသွားလိုက်တဲ့အခါကျတော့အင်အားအစီအစဉ်ချစ်စီ
အလိုမျိုးစူးစိမှုဖြစ်စေပြီးတော့မှကျွန်တော်ချင်းနေအောင်စူပေါင်းတစ်ဖွဲ့ကြီးကတောင်ပိုင်းမှာအားယူနေတဲ့အချိန်မှာသူကပုံတိုင်းဆိုပြီးတော့မှသူတော်မှာကျွန်တော်တို့ရဲ့စူးမှုနေတဲ့အချိန်မှာအားအလုံးကြီးကိုသူကလာပြီးတော့ဖိုက်ဖို့လုပ်သွားတယ်။အဲ့လိုကျွန်တော်ကမဖိုက်တာပါ။ဒီသူသိသိသားလို့ဒီမြို့ရှိမှာသူတို့နေရာယူလိုက်ပြီးဆိုရင်ကျွန်တော်ကပုံလေးဒုက္ခရောက်ပါတယ်ဘူးကဲတင်းနေမှာဘာလောက်ဒီကိစ္စလောက်ကျွန်တော်ကမယူရှင်းရှင်းပြနေမှာကအခုမျိုးနဲ့ခုမျိုးနဲ့ခုမျိုးနဲ့ရှင်းနေကိုစီစီလာရခံလို့နော်ဒီမျိုးနဲ့ပင်သားကလူကကျွန်တော်တို့မြို့ကိုတော့တင်းလိုက်ရခါကြတယ်မြို့နဲ့ခံရအကုန်ရှင်းနေမှာ
ချင်းပြည်နယ်ကျင်တွေးမြို့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုချင်းကြီးနောင်မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဧပြီလ29ရက်မှာတင်ပိုက်ခဲ့တယ်ဆိုပေမဲ့ဒီစခန်းကိုရဖို့လေကြောင်းတိုက်ခတ်မှုတွေကြားကလာပေါင်းများစွာတိုက်ယူခဲ့ရတယ်လို့ချင်းတော်လှန်ရေးအဖွဲ့အစည်းတွေကပြောပါတယ်။ CNF CNA ဟာပြည်နယ်အတွင်းမှာစစ်ကောင်စီကိုစူးစီးတိုက်ခတ်ဖို့အတွက်ပိုပြီးအထောက်အထားသင့်ပြီးတခြားချင်းလက်နက်ကိုင်အစုအဖွဲ့တွေကတီးခြားတိမ်းယူထားတဲ့နေမျိုးတွေကိုစိုးမိုးဖို့ကြိုးပမ်းနေတာဟာနိုင်ငံရေးလက်ဦးမှုဖြစ်တယ်လို့တချို့ကပြောပါတယ်။ CNF CNA ရဲ့စီးရဲလှုပ်ရှားမှုတွေလှုပ်လာမယ်ဆိုရင်တုံ့ပြန်တိုက်ခတ်သွားမယ်လို့ချင်းညီနောင်အဖွဲ့တွေကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါချင်းမျိုးသားတပ်ဦး CNF CNA ကို VOA ကသဘောထားမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြေပြင်အခြေအနေနဲ့ထုတ်ပြန်ချက်တွေကိုကြည့်ချင်းအပြင်ချင်းလန်းကောင်စီနဲ့ချင်းညီနောင်အဖွဲ့တွေကြားမှာတွေ့ထက်တန်ယူပဋိပက္ခဖြစ်နိုင်ခြေကလက်တကန်းအကွာမှာရှိတယ်လို့ချင်းနိုင်ငံရေးလေးလာတုံးသက်သူအာလက်ခါကပြောပါတယ
်ဥပမာတစ်ခုပြောမယ်ဆိုရင်တော့အရင်ကဒီ MDF နဲ့ CNF CNA ကြားမှာပေါ့ပြဿနာတွေရှိခဲ့တယ်အဲ့ပြဿနာကိုဒီနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းဘူးအဖြေမရှာဘူးအဲ့တော့တဖြည်းဖြည်းနဲ့စီးပြိပက္ခတွင်ပြောင်းလာပြီးတော့မှ MDF နဲ့ CNF ချတိုက်ပွဲတွေလည်းဟိုကြီးကြပ်ဖြစ်ခဲ့တဲ့အာတင်ခါစားတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့လေအဲဆိုတော့ဘယ်ထိဥတည်သွားနိုင်တယ်လဲဆိုတော့ဒါကိုကျွန်တော်တို့မငြင်းနိုင်ဘူးမဆွေးနွေးဘူးမတိုင်ပင်ဘူးဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်ချာစီးရေးအတွင်ပြောင်းလဲလာနိုင်တယ်ဆိုတော့ကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်ခင်ဗ
ျချင်းကြီးနောင်အဖွဲ့ကို PDF ဇိုလန်း CDF မင်တန်နဲ့ CNDF တို့က2023ဒီဇင်ဘာလ30ရက်မှာစတင်ဖွဲ့စည်းခဲ့တာပါနောက်ပိုင်းမှာမရာအုတ်ချုပ်ရေးကောင်စီ CDF ကမ်ပတ်လက်နဲ့ CDF မတူပီတပ်မဟာတပ်တို့ပူးပေါင်းပါဝင်လာတာဖြစ်ပါတယ်ခင်ဗ
ျချင်းလန်းကောင်စီနဲ့ချင်းကြီးနောင်အဖွဲ့ကြားသဘောထားကွဲပြားမှုဖြစ်ပေါ်လာနေတာကိုစံကျော်ပြောပြပေးခဲ့တာပါအခုတော့ဘာသာရေးလွတ်လပ်ခွင့်ဆိုးဝါးစွာချူဖောက်တဲ့နိုင်ငံစင်းမှာမြန်မာပါဝင်လာနေတာပါမြန်မာအပါအဝင်18နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ဆိုးဆိုးဝါးဝါချူဖောက်တဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေဖြစ်တယ်လို့အမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကမေလ1ရက်ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်မြန်မာမှာအာဏာသိမ်းပြီးနောက်ပိုင်းလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်ကျဆင်းလာတဲ့အခြေအနေကိုပေးပို့ထားတဲ့သတင်းကိုအခြေခံပြီးမိုက်တန့်စင်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်အောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF က2024ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာဟာ2023ခုနှစ်အတွင်းကအဖြစ်အပျက်တွေကိုမှတ်တမ်းရယူထုတ်ပြန်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါဟာ IRFA နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေပြဋ္ဌာန်းခြင်း25နှစ်မြောက်အစီရင်ခံစာလည်းဖြစ်ပါတယ်။နှစ်ပတ်လည်အစီအစဉ်ခစားတဲ့မှာစူးစူးရွရွမိမောင်းထိုးပြထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတာပါမြန်မာနဲ့နိုင်ငံ18ခုကဘာသာရေးလွတ်လပ်ခွင့်အခြေအနေကပိုဆိုးရွားလာတဲ့အပေါ်မှာ USCIRF အနေနဲ့စိတ်နှလုံးထိခိုက်ရတဲ့ဆိုပြီးအစီအစဉ်ခစားမှာပေါ်ပြထားပါတယ်မြန်မာအာဖဂန်နစ္စတန်အာဇာဘိုင်ဇန်တရုတ်ကျူဘာအရီထရီးယားအိန္ဒိယအီရန်နီဂရာဂွာနိုင်ဂျီးရီးယားမြောက်ကိုရီးယားပါကစ္စတန်ရုရှားဆော်ဒီအာရေဗျာတာဂျီကစ္စတန်တာကမနစ္စတန်ဗီယက်နမ်တို့ဟာဘာသာရေးလွတ်လပ်ခွင့်စိုးစိုးရွားရွားချိုးဖောက်တဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတာဖြစ်ပါလိမ့်။ဒီနိုင်ငံတွေရဲ့အစိုးရရဲ့အနေနဲ့ဘာသာရေးလူနည်းစုတွေသူတို့ရဲ့ဝိပုကိုးကွယ်ရာနေရာတွေကိုတိုက်ခိုက်တာတွေလူနည်းစုအတိုက်အဝန်းကိုအကြမ်းဖက်တိုက်ခိုက်တာတွေနဲ့လူနည်းစုဘာသာဝင်တွေကိုထောင်နှံတွေချမှတ်တာတွေကြောင့်အခုလိုသတ်မှတ်ခံရတာဖြစ်တဲ့ဆိုပြီးစီရင်ခံစာမှာဖော်ပြထားပါလိမ့်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လူနည်းစုဘာသာဝင်တွေရဲ့ကိုယ်ခွင်ယုံကြည်ခွင့်ပိုင်းမှာဘလောက်ထိထိခိုက်ကြဆင်းနေပါလဲ။စစ်ပွဲကာလအတွင်းလွတ်လပ်စွာကိုယ်ခွင်ခွင့်နဲ့ပတ်သက်လို့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတစ်ပါးကအခုလိုမိန့်ကြားသွားပါသည်
။ဒီတိုက်ခိုက်ရေးကတော့ပျက်စီးမှုတွေတော်တော်ရှုံရှုံများပါတယ်။အခုဘုံဘောတော့မှအခုနေဆရာကတော့တော်တော်လေးဘယ်လိုပြောမှာတော့နေဆရာမရှိတဲ့အထီးတော့ပေါ့နော်အဲလိုမိုးဒီလိုပဲခိတခိတနေရတဲ့အမျိုးလောက်ပဲအဲလိုပေါ့နော်တကယ်တမ်းဒီလိုကြည့်မယ်ဆိုရင်တော့တော်တော်လေးဟို ထိခိုက်တယ်လို့ပြောရမှာပဲနော်အခုမြင်တဲ့အတိုင်းပဲနေရာတိုင်းမှာပဲဖြစ်နေကြတာပဲလေဗုဒ္ဓဘာသာပဲထိခိုက်နေတာဆိုတော့လေဇင်အင်းဦးဇင်အပဲအခုကြည့်ပြီးတော့တော်တော်နေရာတိုင်းမှာဗုဒ္ဓဘာသာကျောင်းတွေတော်တော်လေးကိုအဲခရစ်ယာန်ကျောင်းတွေရောအကုန်လုံးပေါ့နော်အဲဦးဇင်အမြင်တလောက်တော့တော်တော်လေးရှုံရှုံများတာပေါ့ပေါ့နော်အဲလိုတော်တော်ဝမ်းနေရဝမ်းနေစရာကောင်းတော့ဖြစ်အောင်အဲလိုပေါ့
လက်ရှိစစ်တပ်ကအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာကိုယ်ခွင့်ယုံကြည်မှုအများဆုံးဖြစ်တဲ့ဗုဒ္ဓဘာသာအများစုအပါအဝင်စစ်တပ်ကိုဆန့်ကျင်တဲ့ဘာသာရေးအတိုင်းအဝန်းအလုံးကိုဖမ်းဆီးပြီးတော့ထောင်ချတာစစ်တပ်ရဲ့လေးချောင်းအပါအဝင်ထိုးစစ်တွေကြောင့်ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးကျောင်းတွေတင်မကပေတခြားဘာသာကြားတွေရဲ့ဘာသာရေးအဆောက်အုံတော်တော်များများဖျက်ဆီးခံရတာတွေနဲ့လေကျင်းရလေးဆိုပြီးပြီးခဲ့တဲ့ February 10ရက်နေ့က 2 years after the coup religious freedom in a contested Burma ခေါင်းစဉ်နဲ့ American ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကပြုလုပ်တဲ့ကြားနာပွဲမှာတန်တမန်ဟောင်းလေးဖြစ် American ငြိမ်းချမ်းရေး Institute ကအကြီးအကဲအကြံပေးလေးဖြစ်တဲ့ Priscilla Club ကထောက်ပြပြောဆိုထားခဲ့ပါလိမ့်ABB ဆိုင်ရာဥပဒေပညာရှင်များကော်မရှင် International Council of Jurists ICJ ကပြီးခဲ့တဲ့နှစ်ဇွန်လထုတ်ပြန်ချက်အရအာဏာသိမ်းခဲ့တဲ့2022ခုနှစ် February လကနေ2023ခုနှစ် April လကြားချင်းကချင်းကရင်ကရင်နီမွန်ရခိုင်ရှမ်းနဲ့ပဲခူးမကွေးမန္တလေးစကိုင်းတင်းတိုင်းရန်ကုန်စတဲ့တိုင်းဒေသတွေမှာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေအတွင်မှာထိခိုက်ပျက်စီးခဲ့ရတဲ့ဘာသာရေးအဆောက်အုံအခု190ကျော်ရှိတဲ့အကြောင်းဖော်ပြထားပါလိမ့်2023ခုနှစ်နှစ်လည်ကနေအခုအချိန်ထိစစ်ပောင်းဆက်လက်ပြီးတော့ကျေပြန့်လာတာကြောင့်လက်ရှိမှာဒီထက်ပိုများလာနိုင်ပွဲလေးရှိတာပါဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေအပါအဝင်ဘာသာရေးအဆောက်အုံတွေမိရှုဖြည့်ဆည်းခင်ရတာဘာသာရေးအဆောက်အုံတွေကိုစစ်အခြေဆိုင်စခန်းတွေထိန်းသိမ်းရေးစခန်းတွေအဖြစ်အသုံးချခင်ရတာတွေပါရှိတယ်ဆိုပြီးတော့ ICJ ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်အစ္စလာမစ်ဘာသာဝင်ရွင်ကြအရေးလှုပ်ရှားနေသူတယောက်ကတော့အစ္စလာမ်ဘာသာဝင်တွေရဲ့ကိုယ်ခွင့်ယုံကြည်မှုအခြေအနေနဲ့ဘာသာရေးလွတ်လပ်ခွင့်ပေါ်မှာအခုလိုသုံးသပ်ပြောဆိုနေပါလေ
။အခုအာဏာသိမ်းပြီးနောက်ပိုင်းကလည်းတကယ်တကယ်ကြောင်းလဲမှုတစ်ခုတော့ရှိတယ်ဘာသာရေးလွတ်လပ်ခွင့်ပေါ့။အဲ့ဒီကြောင်းလဲမှုကယာယီဆိုပြီးတော့ကျွန်တော်တို့မှတ်ယူခံယူထားတာသဘောရှိတယ်။ဘယ်လိုယာယီဆိုတဲ့သဘောလဲဆိုတော့လိုအပ်တဲ့အချိန်မှာပဲအဲလွတ်လပ်ခွင့်ကိုအကိုက်အတန့်နဲ့ပေးပြီးတော့မလိုအပ်တဲ့အချိန်မှာတည်တဲ့ခံယူမှုရှိမယ်မဟုတ်ဘူးဆိုတာကျွန်တော်တို့တတိတကျတော့ယုံကြည်တယ်။ဒါတွေကအရင်လဲဒီလိုမျိုးတကယ်တကယ်ကြတာအနစ်နစ်ခက်ခါကြီးတကယ်ဖြစ်တဲ့အချိန်မှာကြတော့ဘာမှအကောက်ွေးမရှိဘဲနဲ့လွတ်လပ်ခွင့်ရအောင်ဟိုကြီးကြီးတတကြီးပြိပင်တာကတော့ကျွန်တော်တို့ဟိုလူလက်တွေ့ပေါ့နော်တရှိခံစားခဲ့ရတာလည်းရှိတယ်အဲ့ဒါကြောင့်အခုအနေထားက2022ခုနောက်ပိုင်းကလွတ်လပ်ခွင့်ရတော့အတိုင်းအတာတစ်ခုတော့ပေးထားတယ်ဒါပေမဲ့ဒီအတိုင်းအတာတစ်ခုကတော့ရေးရှိခံခဲ့မှုကတော့ကျွန်တော်တို့သိမယုံဘူးလွတ်လပ်ခွင့်ရတော့ပြောတာပြောကြီးတကယ်တကယ်နိမ့်နစ်ခက်ခါကတော့နိတာရရှိရှိကတော့မရှိဘူးဆိုတာကတော့ဒီစားတင်နေကြတွေ့ရတာကိုပြောလို့ရတယ
်။ဘာသာရေးကောင်းဆောင်တွေဖန်ဆီးထိသိမ့်ခင်ရတာအသက်ခင်ရတာတွေလည်းပုံများလာသလိုစစ်အုပ်ချုပ်ရေးအောက်မှာလူနေစုဘာသာဝင်တွေဖိနှိပ်ခင်ရတဲ့အခြေအနေစိုးရိမ်စရာဖြစ်လာတဲ့အကြောင်းနိုင်ငံတကာစီရင်ခံစာတွေကထောက်ပြမှုတွေရှိနေပါလေ။အာဏာသိမ်းမှုနောက်ပိုင်းစံဖတ်မှုတွေနှိမ့်ဆက်ညှိပန်းခင်ရမှုတွေလက်နက်ကြီးထိမှန်တာဒါမှမဟုတ်လေလေကြောင်းတိုက်ခိုက်မှုတွေကြောင့်တည်ဆုံရတဲ့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေအပါအဝင်ဘာသာရေးကောင်းဆောင်ရေးအတွက်ကအယောက်50ထက်မနည်းရှိနေပါလေ။ဒီလိုပြစ်ခတ်မှုတွေကိုစစ်တပ်တစ်ခုတည်းကကျူးလွန်တာမဟုတ်ဘဲနဲ့တိုင်းသားလက်နက်ကိုင်တွေရဲ့ထိုးစစ်ဆင်မှုတွေမှာပါတည်ဆုံသူတွေပါဝင်နေတယ်ဆိုပြီးနိုင်ငံတကာကထောက်ပြမှုတွေရှိနေပါတယ်။ကချင်နဲ့ချင်းခရီးရဲ့အဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆောင်ကိုလေမတရားအသိဆက်သွယ်မှုဥပဒေပုံမှဆက်ခွန်မြင့်ဆောင်တဲ့အပါအဝင်ပုံမှ၃ခုနဲ့တရားစွဲခံထားရတာဖြစ်ပြီးတော့ထောင်နဲ့၆နှစ်ပြည်တယ်ချမှတ်ခံထားရတာကနေပြီးခဲ့တဲ့လတုန်းကလူငင်းနဲ့ပြန်လွတ်လာခဲ့ပေမဲ့လေစစ်ကောင်စီကချက်ချင်းဆိုလိုပြန်ပြီးတော့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့တာကလက်တလောထင်ရှားတဲ့တာဒကတစ်ခုဖြစ်နေပါလေ။ကရီးယံဘာသာရေးခေါင်းဆောင်တယောက်ကတော့လက်ရှိလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုအခြေအနေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါလေ။
ကျွန်တော်ဗုဒ္ဓဘာသာရေးခရီးယံမှာဒီချာဟိနူမီစနေဘာသာရေးဝတ်ပြည့်လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်မပြောနဲ့။ကိုပြောတော့ကြောင့်တော့မှအကောင်းဆုံးလို့မရဘူးလေ။ကျွန်တော်ရည်ပြမှုပါမှုဆိုသူကဘာရည်ပြတော့ဘာမှလည်းရည်ရင်သေးဘူး။ဘာသာပြရဆိုတော့လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ဆိုပြီးတော့ရှိကြတာပဲလေ။အဲလွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ရှိတဲ့ကြားထဲမှာမှနော်ဒီကြောင့်သူတွေဝါဝင်ပြီးတော့မှုနောက်တဲ့ရွာတွေကိုမိရှုတဲ့အိမ်မျိုးမိရှုတဲ့အပြင်ကခရင်ဘာသာရဲ့အထွတ်မြတ်ဖြစ်တဲ့ဖျားကြောင်းကသာမိရှုသွားတယ်ဆိုတော့ကျွန်တော်ဘာပြောလို့ပြောမှာပြောပြရစကားကိုမရှိတော့ဘူး
စစ်ကောင်စီကတော့အခုလိုပြောဆိုမှုတွေကိုအမဲလိုလိုပယ်ချတဲ့ရှိပြီးလွတ်လပ်စွာကိုယ်ခွင့်ယုံကြည်ခွင့်ကိုပိတ်ပင်ကန့်သက်ထားတာမရှိဘူးဆိုပြီးပြောဆိုလို့ရှိပါတယ်ရှင်
ဘာသာရေးလွတ်လပ်ခွင့်ဆိုးဝါးစွာချိုးဖောက်တဲ့18နိုင်ငံစီးမားအာဏာသိမ်းပြီးနောက်လူနည်းစုလူခွင့်ဘာသာရေးလွတ်လပ်ခွင့်တွေကိုကျဆင်းစေတဲ့မြန်မာပါဝင်နေတာကိုမအီးသန့်စင်ပြပြပေးခဲ့တာပါအခုတော့စကိုင်းတိုင်းအတွင်းလေပြင်းတိုက်လို့အင်ဂျီရာနဲ့ချီပျက်စီးရတာပါစကိုင်းတိုင်းဒီပဲရင်မြို့နယ်မှာအချိန်ကာမှုမိုးသက်လေပြင်းကျပြီးမိုးသီးကျွေခဲ့လို့ရာနဲ့ချီတဲ့အိမ်တွေပျက်စီးခဲ့တယ်လို့ဆာလင်ကြီးမြို့နယ်မှာလည်းလက်စစ်မီပြတ်တောက်တာတွေရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်အပူချိန်မြင့်တက်တာကြောင့်ဖြစ်တဲ့နောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေကိုသတိပြုဖို့ကိုလည်းမူဇလကတိုက်တွန်းထားပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့တင်ကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျ
စကိုင်းတိုင်းတပင်းမြို့နယ်တဲကကြေးရွာတွေမှာမေလ၁ရက်မနေ့ညနေပိုင်းကအချိန်ခါမဟုတ်မိုးတက်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေကျခဲ့တဲ့အတွေ့အင်ဂျီအဆောက်အုံ300နီးပါးပျက်စီးခဲ့ပြီးသီးနှံကင်းတွေလည်းဆုံးရှုံးခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်လေပြင်းကြောင့်တပင်းမြို့နယ်တဲကတရက်ကန်ကိုင်းကန်တဲတော်စားတဲ့ကြေးရွာတွေအပါအဝင်ကြေးရွာ၄ရွာတက်မနေ့ကနေအိမ်ဆောင်တွေပျက်စီးခဲ့ပါတယ်နေအိမ်တွေပျက်စီးပြီးဆိုင်ခင်းတွေဆုံးရှုံးရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူဦးကအခုလိုပြောပါတယ်
။ဒီကတော်လေးများတယ်ဒီရက်ကြံနဲ့တိုင်းကတိုင်းကြံတော့တော်တော်ဆိုးရွားဆုံး။ဒီရက်ကြံကတော့ခမန်းကြီးဦးရာလို့ရှိတယ်လို့ပြောတယ်။တိုင်းကြံကတော့တရားကြောမယ်ဆိုနေဟုတ်။အလုံးပေါင်းဆို150 300လောက်ဒီဒီဖျားစီကြီးဘုံကြောင်းဆောင်ဖြစ်ပြီ။ဖျားကတော့ဒီဖောင်းရစ်ခေါ်တာပေါ့နော်။ကြီးရောရအောင်နာကဖျားကြီးကတော့ပြစ်ကြပါလား။ဖျားစီကြီးပြစ်ကြတယ်။ကြောင်းတောင်ကြီးအမိုးတွေလာတော့ပေါ့။သမိုးတွေလာသွားတယ်။အင်းရောချုပ်အိမ်ကတော့လုံးဝကိုမလိုမရအောင်ရင်းညာကိုချုပ်အိမ်ကတော့အကုန်လုံးတိုင်တော့ပဲကျန်နေတာဟိုပါလာတာပေါ့နော်ဒီလဲလန့်သွားတာကျွန်တော်ကတော့လေးတိုက်တယ်လေးတိုက်ပြီးတော့မိုးကြီးတွေကျွေတယ်မိုးကြီးတွေကျွေပြီးမှဤနံဟိုဆိုက်ပြိုးထားတဲ့ဆိုက်ပြိုးထားတဲ့အဲ့ဒီနံတွေပျက်စီးတာရှိတယ်ဟုတ်တော့အတိုင်းညာတာပဲဒီနံဆိုင်ကြီးပျက်စီးတာဟုတ်ဟိုတိရိုက်တာများတာလည်းအတိုင်းညာပဲအတိုင်းညာနဲ့တရက်ကန်ကြည့်ပါ
လေပေးတင်ပြည်သူတွေဟာနေအိမ်တွေပြင်ဆင်ခဲ့ပေမဲ့အမိုးအကာနဲ့အစားတောက်တွေတော့လိုအပ်နေပါသေးတယ်။စကိုင်းတိုင်းနဲ့ကဆလင်းကြီးမြို့နယ်မှာလည်းလေပြင်းကြောင့်သစ်ပင်တွေလဲကျပြီးလျှက်စင်မီတွေပြတ်တောက်နေတယ်လို့ဒေသခံတဦးကပြောပါတယ်
။ဒီလိုတိုင်းတွေပေါ်သစ်ပင်တွေကလည်းပြိုလဲကျတာဆိုတော့တိုင်ကလေလုံးပြတ်ပျက်စီးသွား။ဆိုတော့ရှင်းတယ်ကတော့လေကဒီလိုပဲတော့တိတ်ပြီးတော့ဝင်ပြီးတော့အများကြီးတော့ဖြစ်ပါဘူး။အဲဒီလိုဒါလိုက်နေပဲပျက်စီးရများတယ်။
စကိုင်းတိုင်းတဲကပဲမုံရွာမြို့ပေါ်မှာလဲလေပြင်းကြောင့်နေအိမ်တွေပျက်စီးပြီးသစ်ပင်တွေပြိုလဲကျတာတွေဖြစ်ကာကလေးငယ်တဦးသေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အခုလိုချိန်ခါမဟုတ်မိုးတက်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေကျတာဟာအပူချိန်မြင့်တက်တာကြောင့်နောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေဖြစ်ပြီးသတိပြုကြဖို့မိုးစလပြောရေးဆိုခွင့်ရှိသူဦးလာထွန်းကအခုလိုပြောပါတယ
်။အခုလိုမြင့်တက်မှုကြောင့်နောက်ဆက်တွဲဖြစ်လာတယ်။ပူပင်မြင့်တက်တဲ့အတွက်ပူပြန်တဲ့တိမ်တွေဖြစ်နေပြီ။ပူပြန်တဲ့တိမ်တွေကနေမိုးတိမ်တောင်တွေဖြစ်ထွန်းလာပြီးတော့ဒါမိုးတိမ်တောင်တွေကနေဖြစ်တဲ့ဘိုးရီတာဖြစ်စဉ်တွေမြင့်လိုက်တာမိုးကြီးကြီးကမိုးထချုံကတိုက်ဖြစ်နေတယ်။ဆိုတော့အဲ့မှာကအပူပူနဲ့ဆက်ဆက်ပြီးတော့ဖြစ်ဖြစ်သွားတဲ့ဖြစ်စဉ်တွေ။အဲဒီလိုမြင့်တက်မှုတွေပူပြန်တဲ့တိမ်တွေကနေမိုးတိမ်တောင်ဖြစ်တာတွေကြောင့်ဟိုနိုင်ငံအရရမှာကမိုးကြီးကြီးကနေမြင့်တက်တာโอเคชงามูโยปิดาอะไรต่างๆขึ้นไหนเนี่ยขึ้นนี่ป่ะนะไอ้จอดเนี่ยขึ้นขึ้นไปแล้วนอกเสร็จไปขึ้นไหนเนาะดาตริอยู่อ่ะ
အပူချိန်တွေမြင့်တက်နေတာကြောင့်မန္တလေးနဲ့မကွေးတိုင်းတို့မှာလူသေးဆုံးတာတွေရှိခဲ့တယ်လို့မကွေးတိုင်း6မြို့နယ်နဲ့မန္တလေးတိုင်းညောင်ဦးမြို့တို့ဟာကမ္ဘာအပူဆုံးစင်းဝင်မြို့တွေဖြစ်ခဲ့ပါတယ်ခင်ဗျာ
စကိုင်းတိုင်းတဲ့လေပြင်းတိုက်လို့အင်ဂျီရာနဲ့ချီပျက်စီးခဲ့တာကိုခမောင်စုံမင်းပြောပြခဲ့တာပါဖီယိုအမေရိကန်တန်ကန်နေချက်သားရင်းညာပိုင်းစီစဉ်တွေကိုဆက်ပြီးတော့ပြောပြနေပါတယ်အခုလိုသတင်းလွှာတွေအပီးမှာတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်ထဲဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပတ်စင်ပြောပြတဲ့ကျမကြီးခဏနဲ့နေဆက်တိုင်းသတင်းတောက်တွေပေးပို့တဲ့တိုင်းသတင်းလွှာဆက်ချက်သားရင်းညာပတ်စင်ခဏတွေဆက်တိုက်လာဖို့ရှိသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOAB သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြစ်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့
ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့ရလိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါနေမေလာနှစ်ရဲ့ချက်သားရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10:00တိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တော်တော်ရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်ပါတယ်အခုလာမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့ကျသရင်းညာတိုင်းပြပြပေးနေကြပတ်စင်ခဏတွေတဲ့ကကျွန်တော်ပြပြနေကြဂျမေးခဏနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စင်ခဏတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ချင်းရခိုင်နဲ့ပလောဝပြဿနာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်ချင်းပြည်နယ်ပလောဝဒေသကိုအရခတက်တက်တော်ကထိန်းချုပ်လိုက်တဲ့လို့ရမှာချင်းလက်နက်ကိုင်တပ်ဖွဲ့တွေဘက်ကအမျိုးမျိုးတုံ့ပြန်နေကြပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူပြပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ရခိုင်နဲ့ချင်းပြည်နယ်ဟာထိစပ်နေတဲ့အိမ်နီးယွင်းတွေဖြစ်ပါလေချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ရဲ့လူဦးရေ80ရာခိုင်နှုန်းဟာချင်းမျိုးနွယ်တွေဖြစ်ပြီးရခိုင်က18ရာခိုင်နှုန်းသာရှိတယ်လို့2020ထွေအုပ်ဦးစီးဌာနစီးရင်မှာဖော်ပြပါတယ်။ဒါပေမဲ့အေးအေးခေါ်အာရက်ခတက်တော်အခြေစိုက်တဲ့မြို့နယ်ဖြစ်လာခြင်းကစပြီးချင်းရခိုင်ဆက်ဆံရေးမှာပလက်ဝဟာအရေးကြီးတဲ့နေရာကပါဝင်လာပါတယ်။ထွေအုပ်စီးရင်မှာပလက်ဝကိုမင်းတပ်ခရိုင်ရဲ့မြို့နယ်အဖြစ်သတ်မှတ်ထားပါတယ်။1826အင်္ဂလိပ်မြန်မာပထမစစ်ပွဲမှာရခိုင်ဒေသကိုအင်္ဂလိပ်သိမ်းယူစဉ်ကပလက်ဝမြို့နယ်ဟာစစ်တွေခရိုင်မှာပါဝင်တယ်လို့သတ်မှတ်ထားပါတယ်။လွတ်လပ်ရေးခေတ်1960ခုနှစ်မှာပလက်ဝကိုချင်းဝိသေသတန်းရဲ့မြို့နယ်အဖြစ်သတ်မှတ်ပါတယ်။ NLD ပါတီဝင်9300၊ကျန်းပုတ်ပါတီဝင်13500၊ရခိုင်မျိုးသားပါတီဝင် 1150 ရှိပါတယ်။ပလက်ဝလွတ်တော်ကိုယ်စားလှယ်အားလုံးဟာ NLD ပါတီဝင်တွေဖြစ်ကြပါတယ်။ချင်းမျိုးနွယ်ခူမိအမျိုးသားပါတီဟာပါတီဝင်910သာရှိပါတယ်။လူရည်ကတော့2019ထွေထွေအုပ်ချုပ်ရေးဌာနစည်ရင်အရာ3000ကျော်သာရှိပါတယ
်။ပလက်ဝမျိုးနယ်ဟာနေဆက်ကွန်ွယ်ရေးနဲ့စည်ရင်မှာအလွန်အရေးပါတာကြောင့်စစ်ကောင်စီဟာစစ်စခန်းကြီးတွေကိုအခိုင်အမာတိစောက်ထားပါတယ်။ဒါကြောင့်နှစ်လကြာစစ်စင်ရေးလှုပ်တော့မှအရခတတ်တော်ဟာပလက်ဝကိုဇန်နဝါရီလမှသိမ်းပိုက်နိုင်ခဲ့ပါလေ။လောလောဆယ်မှာတော့ချင်းတော်လန်ရေးအဖွဲ့၄ဘွဲ့ဟာအရခတတ်တော်နဲ့အတူပလက်ဝအုပ်ချုပ်ရေးမှာပါဝင်နေပါတယ်။ဒါပေမဲ့ပလက်ဝမျိုးကန်ခူမီမျိုးနယ်စုကတော့ရခိုင်တပ်ကသိမ်းပိုက်တာကိုလက်မခံဘူးလို့ဆောင်းပါးရှင်စလိုင်းဘာကုတ်ကမတ်လ20ရက်နေ့ထုတ်ခုနုတုံသတင်းစာဆောင်မှာရေးသားထားပါတယ်။ချင်းလန်းကောင်စီချင်းပြည်နယ်အစိုးရဝန်ကြီးချုပ်ဥပထန်းကလည်းပလောဝအုပ်ချုပ်ရေးကိုအရခတတ်တော်ကအကောင့်ထဲဖော်နေတာဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ဆိုထားပါတယ်။ချင်းနဲ့စိတ်ဝမ်းကွဲစေမယ့်ကိစ္စဖြစ်လို့တွေးဆုံဆွေးနွေးရမယ်လို့ဆိုပါတယ
်။ပလောဝမျိုးနယ်ဟာမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယဆုံတွေ့တဲ့တတိကံဒေသဖြစ်တယ်မို့ဒီဒေသပတ်ဆိုင်ရင်းနဲ့ပတ်သက်ပြီးရခိုင်နဲ့ချင်းအုပ်စုတွေအကြားရှေးကတည်းကအငင်းပွားခဲ့တယ်လို့စလိုင်းဘာကုတ်ကခုံနှောင်းတုံစာဆောင်မှာဖော်ပြပါတယ်။စီအနာသိမ့်ပြီး၃နှစ်အကြာမှာပလက်ဝရဲ့အခြေအနေဟာလုံးဝပြောင်းလဲသွားပါတယ်။ပလက်ဝဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အာရက္ခတပ်တော်ကထိန်းချုပ်လိုက်တာဖြစ်တယ်လို့အေးအေးပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သုခကမတ်လ၄ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပလက်ဝကိုသူပိုင်ကပိုင်အငင်းပွားတာတဲ့ပလက်ဝဒေသဖွံ့ဖြိုးရေးနဲ့လုံခြုံတဲ့အနာဂတ်တည်ဆောက်ရေးဟာပိုပြီးအရေးကြီးတယ်လို့ဆိုပါတယ်။
ချင်းမျိုးသားတပ်ဦးကိုဗဟိုပြုပြီးချင်းပြည်အစိုးရဖွဲ့စည်းလိုက်ပေမဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေရှိနေသေးတာကြောင့်အရခတပ်တော်ရဲ့အခမ်းကဏ္ဍဟာအရေးပါနေတယ်လို့ယူဆသူတွေရှိပါတယ်။ပလက်ဝကိုရခိုင်ထင်းချုပ်တာကိုချင်းပြည်အစိုးရအဖွဲ့ကလက်မခံနိုင်သေးပေမဲ့ချင်းညီနောင်အဖွဲ့ကတော့ထောက်ခံပါတယ်။ အာနာရှင်စနစ်ချုပ်ငြင်းရေးအမျိုးသားတန်းတူရေးကိုကျမကိုဖန်တီးနိုင်ရေးရခိုင်နဲ့ချင်းပြည်သူတွေရဲ့အကျိုးစီးပွားစောင့်ရှောက်ရေးစတာတွေအကောင့်ထဲပေါ်နိုင်ဖို့အတွက်အရက်ခတ်တက်တော်နဲ့လက်တွဲပြီးအတူချီတက်မယ်လို့ချင်းညီနောင်အဖွဲ့ကအေဘီ၁၀ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်ချင်းပြည်နယ်မှာစစ်ကောင်စီတပ်ကင်းစင်အောင်မလုပ်နိုင်သေးပဲချင်းပြည်အစိုးရဖွဲ့ရာဟာလက်တွေ့မှာကြတ Tesla Koyanito, Salan Media Ma, Kaizaga, Taupia, Yita Tabare.
Areka Tadone, Mohammed Lopi, Josie Wamidin, Ludu Rishibare. Yakine at Lucian Granit, I need to Yakin Ozagan Pile Melo, Droga, Miusaba, woo. But let why Yego chain cards in there, Kama. Nangaye Chiti, Nilane, Pishin Lode, also Pit Yellow Sovare. CNF, Chemio da Ugo, Usaune, Chimpi, Soya, Puzi Mujau, Chenton, Aetapuri, Jama, the water, Quere Muri, Sidalu, Sissing Yer Ne Dabi, Sikonsi Tay, Lo Shamuri, Miabia Larello, Epila Nayeneto, Eavadima Popiava, eh? Chimpi, Soya, go talk on it, Tayin, and Chenina, go talk on it, Tayin Sobi, Tayin, Quepi, Piane Puzi Jang, Epi Quenito, Conantoma, Popiava, eh? Chimpine Soyane Puvan Sangyeme Tamaha Chininone Pudre Sangyeme Tamaha Sarabien Minda CDF ne Matubi CDM ma Quevia Tobade Akutido Quevia Tore Fuede Jama Puttaimu Mashijang Tiabade Dave Messing a shame home Chasin Toraha The Bora Kulemuye and no Lekana Pini Daguro Attain a shah Twimmy in the Yabade Kamya.
ချင်းတဲ့ရခိုင်ပလောဝနေမြေပြည်တနာကိုဥအောင်ခေရမြမကြီးတုံသက်ချက်မှာနာဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမကြီးခနာပါဒီတစ်ပတ်မှာတော့နွေရာသီရေရှားခြင်းအမျိုးသမီးကျမကြီးသတိပြုဆရာတွေကိုအဓိကပြောထားပါတယ်အခုနွေရာသီမှာစံချိန်တင်အပူချိန်ညရေရှားပါလာတာမှာအမျိုးသမီးတွေအတွက်တည်တဲ့သတိပြုဆရာတွေရှိနေတယ်လို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်ဘလို့သတိပြုဆရာတွေရှိနေပြီဘယ်ပုံကာကွယ အထွေထွေယောဂကုဆရာဝန်ဒေါက်တာအိကလျာမို့ကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ Okay, Dr. Igliamukmia. Tenoru Guche, Nuyadi, Pubin, Yeshamu, Pub, Yentaladima. Dear Pujin Jow, Dai Pete, Apu Shetane, the Chu, Yira Tika Nanda. Now, Yishava Moon, no set Rejow, the same Pete, San Shimu Navy, Wayogari. Dite, Taifone, Tangon Yogari, Pong was Yamano. Now, Yibane, Messi, Tika Nanda, Rugu, Pio Bima. Didakoto, Samae. A Gulu, Pubin, Yishalune, Chema.
အမျိုးသမီးတွေအတွက်သီးသန့်ကျန်းမာရေးအကျံပြုဆရာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမရေအော်ဒီအမျိုးသမီးတွေအတွက်ကတော့အဓိကအမျိုးသမီးဆောင်ပေးအမျိုးသမီးတွေမှာပဲဖြစ်တဲ့တကွေးတန်ရှင်းမှုဆံရပြဿနာလေးတွေကျွန်မထည့်ပြောခြင်းပါတယ်ဒီအမျိုးသမီးတွေမှာကကြတော့ လာစဉ်တမတာလာတဲ့အမျိုးသမီးတွေအတွက်ဆိုလို့ရှိရင်ဆောဆောပုံမှန်တကွေးတန်ရှင်းမှုအပြင်ဒီတမတာရာသီလာချိန်မှာပို့လို့မတကွေးတန်ရှင်းမှုကိုဂရုစိုက်ရပါတယ်ဆိုတော့ဒီလိုတကွေးတန်ရှင်းမှုပို့ဂရုစိုက်ဖို့အတွက်ကလည်းတခါပြန်ပြီးတော့မှရေရရှိမှုကလိုအပ်ပါတယ်ဆိုတော့သူတို့မှာအထူးသဖြင့်တော့ဒီလိုစစ်ဆောင်ဒေသတွေကအမျိုးသမီးလေးတွေဆိုလို့ရှိရင်အခုဆိုလို့ရှိရင်သတင်းတွေမှာလည်းကြားနေရပါတယ် တကွေးတန်ရှင်းမှုအားနည်းတဲ့အကြောင်းမလို့ဒီမျိုးသမီးဂျမတာလာတဲ့အချိန်မျိုးတွေမှာဆိုလို့ရှိရင်တို့အနေနဲ့မှာဒီစိတ်ပေါ့နော်စိတ်ခြေနှမ်းမှုရှိသလားတန်ရှင်းမှုမဆောင်ရနိုင်ဘူးအာတခါတို့အတွက်ဒီလိုမျိုးပြန်ပြီးတော့မှပုံမှန်လဲလှယ်ဖို့အတွက်ဒီပုံမှန်လဲလှယ်ဖို့အတွက်ဒီဟာပေါ့နော်ပက်လိုဘာလို့ဒီကိုမရတဲ့အခါမှာ
ရှားသေးတာချိန်မှာသုံးတဲ့မျိုးသမီးပစ္စည်းပေါ့နော်
ရာသီလာချိန်မှာတုံးနေဟုတ်တယ်အမျိုးသမီးတုံးပစ္စည်းကိုဒီမရတဲ့အခါမှာသူတို့ရရနဲ့တုံးရတယ်ပေါ့နော်ဆိုတော့ဒီရရနဲ့တုံးတဲ့အခါမှာလည်းပဲဒီရှိတဲ့အဝတ်အစားတို့ထမိန်တို့တွေကိုဟိုဒီတက်တော်တဲ့အရွယ်လေးတွေဖြတ်ပြီးတော့မှသူတို့ဒီ
အစားထို
ဗာလဲဓမ္မတာအတွက်ကိုဓမ္မတာအတွက်မျိုးသမီးသုံးပစ္စည်းအနေနဲ့အစားထိုးပြီးတော့မှအဲသုံးဆွဲကြတာမျိုးတွေလည်းကြရတယ်ဆိုတော့ဒီလိုမျိုးလဲသုံးဆွဲတာတော့ရပါတယ်ဒါပေမဲ့လည်းတခုရှိတာတန်ရှင်းမှုကတစ်ခါပြန်ပြီးစကားပြောပါတယ်အဲဒီလိုမျိုးရရနဲ့သုံးတဲ့အခါမှာလည်းပဲအဲရရရရအဝတ်အစားကိုဖြတ်တောက်ပြီးတော့မှသုံးဆွဲတဲ့အခါမှာလည်းတန်ရှင်းစွာနဲ့အဲသုံးဆွဲဖို့လိုအပ်တယ်မလို့မလို့ဆိုလို့ရှိရင်ဒီမလိုလားအပ်တဲ့ပေါ့နော်ပိုးအဲယောဂပိုးတွေအဲဝင်တာမျိုးတွေမျိုးသမီးဒီအင်္ဂါအနေနဲ့သင့်ပေါ့နော်ဟိုယောဂပိုးတွေဝင်တဲ့မျိုးမလိုလားအပ်တဲ့ယောဂတွေဖြစ်တာမျိုးတခါဒီအဲဒီအရာအလိုမျိုးတွေအဲရရန်နာမျိုးတွေဖြစ်တာမျိုးယောဂရောဒီပြဿနာတွေအဖြစ်တတ်ပါတယ်ဒါကြောင့်မလို့အမျိုးသမီးတွေအတွက်ကတော့အထူးသဖြင့်ယာဒီဓမ္မတာလာချိန်မှာတော့တကွေတန်ရှင်းမှုအတွက်အခက်ခဲရတော့ပို့ပြီးတော့မှရှိနေရရှိတဲ့အတွက်ကြောင့်အဲဒီတကွေတန်ရှင်းမှုအခက်ခဲမှာလည်းတတ်နိုင်သရွေးတော့အမ်တတ်နိုင်သရွေးတော့ပေါ့နော်အမ်မိမိကိုမိမိတန်ရှင်းမှုအတွက်ကိုအမ်ဂရုစိုက်ပြီးတော့အမ်ဟုတ်ပါဆောင်ရွက်ပါလို့အဲအဲ့ဒါလေးပဲအကြံပေးနိုင်ပါတယ်လက်တွေ့မှာတော့ဘောနော်ရေကအခက်ခဲရှိနေတာတော့မှန်တော့မှန်ပေမဲ့လည်းအဲအဲ့လိုမျိုးတွေမှာလည်းအလှူရှင်နေနေနဲ့မှာလေလေဒါကြောင့်မလို့ကျမကတော့တိုက်တွန်းချင်တာတော့အစိုးရရောအစိုးရမဟုတ်တော့အဖွဲ့အစည်းတွေရောအခုအနေခါမှာဆိုလို့ရှိရင်ဒီပေါ့နော်ပုဂ္ဂလိကအလှူရှင်တွေရောပေါ့လေအားလုံးကနေပြီးတော့မှခုနလိုတောက်သုံးရင်အတွက်လှူဒန်းနေအပြင်အမျိုးသမီးတွေအတွက်ကိုလည်းထည့်သွင်းစဉ်းစားပြီးတော့မှဒီအမျိုးသမီးတွေအတွက်လိုအပ်မဲ့လဆင်သုံးအမျိုးသမီးပစ္စည်းမျိုးလေးတွေကိုလည်းပဲထည့်သွင်းပြီးတော့မှလှူဒန်းပေးနိုင်မယ်ဆိုအမျိုးသမီးတွေအတွက်ကတော်တော်လေးအဆင်ပြေမှာဖြစ်ပါတယ်အထူးသဖြင့်တော့ခုလိုနေရာဒီရေရှားနေတဲ့အခြေမျိုးနဲ့ပေါ့အပူချိန်မြန်မာနေတဲ့အခြေမျိုးမှာဒီတစ်ခါသုံးပေါ့နော်အမျိုးသမီးလဆင်သုံးပစ္စည်းလေးကအများကြီးတို့အတွက်ကိုအထောက်အကူပြုပြီးပြည့်လဲစေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာရောအမျိုးသမီးတွေအတွက်ပေါ့နော်အခုလိုသုံးရတဲ့နေထမ်းမှာတည်တံ့ထက်အကျံပြုချင်စရာရှိသေးလားဆရာမကြီ
းဆိုတော့အဲ့ဒါတော့နောက်တစ်ခါဒီအတွင်းဒီခုနပြောရဲပေါ့နော်ဟိုရှိရဲ့ပစ္စည်းကိုပဲဖြတ်ညှက်ပြီးတော့မှလာစင်သုံးပစ္စည်းအနေနဲ့သုံးဆွဲရတဲ့အခါမှာဒီအဲ့ဒီပေါ့နော်ဒီအမျိုးသမီးလာစင်သုံးပစ္စည်းပက်မရှိတဲ့အချိန်ခါမှာစစောကလို့အဝိစာကိုဖျက်ညက်သုံးမယ်ဆိုလည်းဒါလေးကိုပြန်ပြီးတော့မှတန်ရှင်းအောင်ဆင်ကြအောင်ရှော်နေပူလှမ်းတန်ရှင်းအောင်ပြန်သိမ့်ပြီးတော့မှပြန်လည်သုံးဆွဲရမျိုးလုပ်သင့်ပါတယ်အဲတန်ရှင်းမှုကိုဒီလိုမျိုးလေးပေါ့နော်တကယ်ဆိုင်ပြီးဆောင်ရမယ်ဆိုလို့ရှိရင်လည်းဘလိုလိုက်တဲ့ယောဂလေးဖြစ်တာနည်းမှဖြစ်တယ်နောက်တစ်ခါအတွင်းကံဘောင်းပြီးတော့ပါလို့လည်းပဲပုံမှန်လဲလှယ်ရှော်ဖို့ပြီးတော့မှသုံးဆွဲသင့်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့နောက်ဆုံးရောဒီပူပြင်းရေရှားလာချိန်မှာအမျိုးသမီးတွေအတွက်ထပ်အကြံပြုရှင်စရာရှိသေးလားဆရာမရေ
အမျိုးသမီးတွေအတွက်မှာတကယ်လို့များပေါ့လေအဆောဆောကတကွေတန်ရှင်းမှုအားနည်းလို့ဖြစ်စေတကွေတန်ရှင်းမှုအားနည်းဆိုတာလည်းကိုယ်ညစ်ပတ်ချင်လို့တော့မဟုတ်ဘူးဒီရေရရှိမှုနည်းလို့ချိုးဖို့ရေတောင်မရှိတဲ့အခါမျိုးမှာဒီပေါ့နော်ဟိုဒီဝေစုနဲ့ခွဲပြီးတော့မှသုံးရတဲ့အခါမျိုးမှာရတဲ့ကိုဝေစုကတကွေတန်ရှင်းမှုအတွက်ကိုမလုံလောက်လို့ဖြစ်စီပေါ့နော်ဒါမှမဟုတ်လဲဒီရတဲ့ရေကိုတွားချိုးရတဲ့အခါမှာဥပမာဆိုလို့ရှိရင်ဒီချောင်းရေဒီကိုတွားချိုးတဲ့အခါမျိုးမှာပေါ့နော်ဆိုတော့အဲ့ခါမျိုးမှာဒီချောင်းရေဆိုတာလည်းတိရစ္ဆာန်ဒီပါဝိုင်းဝန်းပြီးတော့မှတိရစ္ဆာန်နေတောက်သုံးတဲ့သုံးဆွဲတဲ့ရေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီမျိုးသမီးရဲ့အဒီခါမှာလည်းပဲဟိုဟာတကွေတန်ရှင်းမှုအားနေပြီးတော့မှရရန်နာမျိုးတွေရေပြားယောဂါတွေဖြစ်တတ်တယ်ပေါ့နော်ဆိုတော့ဒီပုံမှန်တကွေတန်ရှင်းမှုအားနေလို့ဖြစ်တဲ့ရေပြားယောဂါမျိုးရောဒီမျိုးသမီးဓမ္မတာရာဒီလာချိန်မျိုးမှာတရှင်မှုအားနေတဲ့အကြောင်းမျိုးဖြစ်တဲ့ဒီခုနပြောတဲ့မိမကူကနေပြီးတော့မှအဖြူဆင်းတာမျိုးတို့ပေါ့နော်ရရန်နာမျိုးတို့တွေဖြစ်လာခဲ့တယ်ဒါမှမဟုတ်လဲဒီရသည်လာချိန်ပုံမှန်ပေါ့နော်ခံစားရတဲ့မျိုးသမီးဝေဒနာတွေဖြစ်တဲ့ခါကြိုက်တာမျိုးတွေဒီစီးဆက်ကြိုက်တာမျိုးတွေကြိုက်ခဲမှုတွေပေါ့နော်အဲ့အတွက်ဆိုလို့ရှိရင်လည်းပဲဟို join ချင်နေပေါ့နော်တက်ဆန်ရဒီကျမရုံနန်းနေနဲ့တိုင်ပင်ပြီးတော့မှဟိုကုသတင်ပါတယ်ခံယူတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မနွေရသည်ရေရှားခြင်းအမျိုးသမီးရာသီဓမ္မရာလာလာအတွက်သတိပြုစရာတွေကိုကျွန်တော်ပြောပြခဲ့တဲ့ကျမရကနာမှာနှ ಸ င်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်ဒေသကသတင်းလွှာအစည်းအဝေးမှာဒီတစ်ပတ်မှာတော့ချင်းနဲ့မကွေးဆက်မှာကျင်တွေးမြို့ကိုချင်းညီနောင်တပ်ကသိမ်းလိုက်တာနောက်ပြီးခဲ့တဲ့နှစ်လအတွင်း KIA ကချင်တပ်ကစစ်ကောင်စီစခန်းပေါင်း80ခန့်ကိုသိမ်းနိုင်ခဲ့တာ ပြီးရင်မွန်ဘက်မော်လမြိုင်မှာတော့လူငယ်တွေတပ်သားတွေအတင်းစုဆောင်ခံရတာပါဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါနေဆက်ဒေတာတိုင်းရင်သားတည်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မကွေးတိုင်းအစပ်မှာရှိတဲ့ဂျင်တွေးမျိုးကိုချင်းညီနာဘူပေါင်းအဖွဲ့တွေကတင်ပိုက်လိုက်ပါတယ်။ MAS AP နလာတာအတွင်းကချင်လွတ်လပ်ရေးတပ်မတော် KIA ကစစ်ကောင်စီပိုင်းနဲ့စမြွတ်နယ်စခန်းကြီးငယ်90ခန့်ကိုတင်ပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာတော့မော်လမြိုင်မြို့ပေါ်ကလူငယ်တွေကိုစစ်ကောင်စီတပ်ကဖမ်းဆီးပြီးတပ်သားတွေစုဆောင်းနေတယ်ဆိုတဲ့အခြေအနေတွေကိုကြားကြရမှာဖြစ်ပါတယ်။
ကျွန်တော်ကရောဘတ်ပါတရင်တွေကိုဆိုင်းမိုင်းနဲ့တူတင်ဆက်ပေးသွားမှာပါချင်းမကွေးအစက်မှာတည်ရှိတဲ့ဂျင်တွေးမျိုးကစိတ်ကောင်းစီတက်စခန်းအားလုံးကိုဧပြီလ29ရက်နေ့မှာအပိသက်သိမ်းပိုက်လိုက်ပြီးယနေ့ခင်းအမြောက်များကိုလည်းသိမ်းဆည်းရမိတယ်လို့မေလာတရနေ့ကချင်းငင်အောင်အဖွဲ့ကထုတ်ပြန်ကြေညာပါတယ်ဂျင်တွေးမျိုးသိမ်းတိုက်ပွဲကိုချင်းကကွေးတပ်ဖွဲ့ကံပလက်နဲ့တူအခြားသော CDF PDF ပူးပေါင်းတပ်ဖွဲ့တို့က2023ခုနှစ်ဒီဇင်ဘာလ22ရက်နေ့ကစတင်လာခဲ့ရမှာ3လနီးပါးကြာပြီးနောက်2024ခုနှစ်မတ်လ9ရက်နေ့ကစလို့ချင်းငင်အောင်စစ်စင်ရေးအဖြစ်ပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်အဲ့ဒီစစ်စင်ရေးမှာချင်းငင်အောင်အဖွဲ့ဝင်တွေနဲ့ PDF YDF GZA LPDA ဘရူပူပေါင်းပြီးအရခတ်တတအေးအကူငီနဲ့တူစစ်ရေးအရှိန်မြင့်တင်ဆောင်ရွက်ခဲ့ကြရာချင်းငင်အောင်စစ်စင်ရေးစတင်ပြီးရက်ပေါင်း54ရက်အကြာဧပြီလ29ရက်နေ့မနေ့ပိုင်း9နာရီခွဲမှာစခန်းတစ်ခုလုံးကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ချင်းငင်အောင်ကထုတ်ပြန်ပါတယ်
မတ်လ9ရက်နေ့ကနေဒီကနေ့ဒီကချင်လူလိုက်ရေးတပ်တော် KIA ကနေထိုးစစ်ဆင်လာတဲ့ဒီနလတာကာလအတွင်းမှာစစ်ကောင်စီရဲ့ထိန်းချုပ်ထားတဲ့နေဆမြို့အပါဝင်စခန်းကြီးစခန်းငယ်90ခန်းနဲ့လက်နက်ခဲယမ်းရွှေနဲ့ငွေတွေကိုသိမ်းပိုက်နိုင်ခဲ့တာလို့ကချင်လူလိုက်ရေးအဖွဲ့အစည်း KIO KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကမြန်မာသတင်းမီဒီယာတွေကိုပြောကြားခဲ့တာပါကချင်လူလိုက်ရေးတပ်တော်ဌာနချုပ်လိုင်စာမြို့အနီးကခန္ဓာစခန်းကြီးတွေပမောမန်စီမြို့နယ်ထဲကတိုက်ရင်တွေစစ်ရေးပြူဟာစခန်းကြီးတွေဖားကမြို့နယ်ထဲကကိတ်စခန်းတွေကိုပါသိမ်းပိုက်နိုင်ခဲ့တာပါလက်ရှိချိန်ထိလည်းစစ်ကောင်စီတိုက်ရင်တပ်စခန်းကုန်းပြူဟာကုန်းတွေကိုကချင်လူလိုက်ရေးတပ်တော် KIA ဘက်ကထိုးစစ်ဆင်တိုက်ပွဲတွေမြို့သိမ်းစခန်းသိမ်းတိုက်ပွဲတွေဆက်လက်ဖော်ဆောင်နေတာဖြစ်ပါတယ်
စစ်ကောင်စီကနေကြီးချောင်းလေးချောင်းနဲ့အတူလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်လို့ကြီးရွာမီးလောင်သွားတဲ့မွန်ပြည်နယ်ကကြီးလက်ဒေသခံတွေနေရပြန်ဖို့စစ်ကောင်စီအုပ်ချုပ်ရေးမှူးတွေကပြန်ခေါ်နေပါတယ်။ရွာတွေအိမ်တွေမီးလောင်လို့ထွက်ပြေးနေကြရတဲ့ဓမ္မသက်တရနာကျွန်းကုန်းနဲ့ကော့ဘိန်ကော့ပေါက်ကြီးရွာတွေကစစ်ဘေးရှောင်တွေအနေနဲ့မိမိတို့ရဲ့ရွာတွေမှာပြန်နေထိုင်ကြပါလို့စစ်ကောင်စီအုပ်ချုပ်ရေးမှူးတွေကဧပြီလနှောင်းပိုင်းကစပြီးပြန်ခေါ်နေတာပါ။ဘဝအသက်ဦးအိမ်လုံခြုံမှုမရှိသေးတဲ့အတွက်ဒေသခံများစုကနေရပြန်လူကြသေးဘူးလို့စစ်ဘေးတစ်နေတဲ့ဆရာတော်တပါးကမိန့်တော်မူပါတယ်မွန်နဲ့ကရင်ပြည်တဲ့အဆက်ဂျိုင်းမြစ်ကမ်းတလျှောက်မှာဤခေတ်လရွေအတွင်းကမွန်ကရင် PDF တော်လိုင်းပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီကြီးရီလီတပ်ကမီးပြင်ကနေလက်နက်ကြီးတွေနဲ့ကြီးရွာတွေကိုပစ်ခတ်တိုက်ခိုက်တယ်လို့ဝေဟင်ကနေလည်းတိုက်လီရင်နဲ့လူထုရဲ့ရွာကိုဘုံကျဲတိုက်ခိုက်လို့ဓမ္မသက်ဒရနာကျွန်းကုန်းနဲ့ကော့ဘိန်းကော့ပေါက်ကြီးရွာတွေမီးလောင်ပြာကျသွားပြီးဆရာတော်တပါးအပါဝင်ဒေသခံ30ကျော်တည်ဆုံခဲ့ရတဲ့အပြင်ဒေသခံထောင်ချီကလည်းထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်
ရခိုင်ပြည်နယ်ဘက်မှာတော့တကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲကြောင့်လူပေါင်း 36,000 ထက်မနည်းနေရစွန့်ခွာထွက်ပြေးနေကြရတယ်လို့ UNOCHA ကပြီးခဲ့တဲ့ကြာပြင်းလေးကထုတ်ပြန်ပါတယ်ကမ္ဘာကူလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးယုံ UNOCHA မြန်မာကမေလ1ရက်နေ့ကထုတ်ပြန်ခဲ့တာပါအဲ့ဒီစစ်ပေးတင့်ပြည်သူတွေဟာတိတုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် ထွက်ပြေးတင်းရှောင်နေရဆွန့်ခွာရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တို့တွေထဲကဒေသခံတွေဖြစ်ကြတယ်လို့လဲဆိုပါတယ်။တပြည်မြန်မာနိုင်ငံမြောက်ပိုင်းစကိုင်းတိုင်းကချင်းပြည်နယ်၊ရှမ်းပြည်နယ်တောင်ပိုင်းနဲ့မြန်မာနိုင်ငံတောင်ပိုင်းဒေသဘက်ကကရင်ပြည်နယ်တို့ဘက်ဖြစ်ပွားလာနေတဲ့စစ်ကောင်စီနဲ့တိုင်းရင်းသားလူမျိုးစုနဲ့နှက်ကင်တပ်ဖွဲ့ကြားစီရေပိပခတွေကြောင့်ဒေသခံရဲ့တာသိန်းကနန်းကကာကွယ်ဆောင်ရှောက်မှုဆိုင်ရာစိုးရိမ်ပူပန်မှုတွေမြင့်တက်နေတယ်လို့လည်းပါရှိပါတယ်။
ဧပြီလနှောင်းပိုင်းမှာအပူလိုင်းဖြတ်လို့အပူချိန်မြင့်နေချိန်ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့တောင်ဖက်ဒေသမှာရောက်ရှိနေကြတဲ့စစ်ဘေးရှောင်ပြည်သူတွေဟာလိုအပ်တဲ့စေဝါးတွေအပြင်ရေရှားပါမှုပြဿနာကြုံတွေ့နေရပါတယ်။ပင်လောင်းမြို့နယ်ထဲမှာရှမ်းကယားနယ်ဆက်ဖက်ကစစ်ဘေးရှောင်လာသူ2000ကျော်ရှိနေပြီးစစ်ဘေးရှောင်စခန်းလည်း20ကျော်ရှိနေပါတယ်။ရှမ်းပြည်တောင်ပိုင်းပင်လောင်းစီဆိုင်မြို့နယ်ဘက်မှာအရင်နှစ်တွေတုန်းကလည်းရေရှားပါမှုပြဿနာကြုံတွေ့နေရပြီးမြဲယခုနှစ်မှာတော့တောက်ဖို့အတွက်သာခြွေတာချန်ထားပြီးစီကျော်ကျော်ပုတ်ဖို့ချိုးဖို့တော့မှမရှိတော့တဲ့အနေထားမှရှိနေတာကြောင့်ကျမကြီးပါထိခိုက်လာနေတယ်လို့စစ်ပီးရှောင်းအမျိုးသမီးတယောက်ကပြောပါတယ်။ပုံစင်းသုံးတွေစီစည်းတွေနဲ့တူတောက်သုံးရီတင်ရောင်းတဲ့ကားကလည်းယခုနှစ်မှာနေရာအနီးအဝေးလိုက်တစ်စီးကို7,000ကနေ8,000အထိပေးဝယ်နေရတာကြောင့်ငွေကြီးမရှိအလူရှင်မရှိတဲ့စစ်ပီးတင်းရှောင်းနေသူတွေအဖို့မိုးရီကိုသာမျောလင့်အားထားနေရတယ်လို့ဆိုပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။အာနာတိန်စစ်ကောင်စီကိုရွရွချွန်ချွန်တော်လန်တက်ခိုက်ပြီးချင်းပြည်နယ်နယ်မြေ95ရာခိုင်နှုန်းကိုသိမ်းပိုက်ထားနိုင်တဲ့ချင်းတော်လန်ရေးတပ်ဖွဲ့တွေဟာနိုင်ငံရေးသဘောထားကွဲလွဲမှုတွေရှိလာနေပြီးအချင်းချင်းကြားနယ်မြေကန့်သတ်မှုတွေရှိလာနေပါတယ်။ချင်းຫນွေဦးတော်လန်ရေးတပ်ကအခြေအနေကိုကိုရောဘကစုစည်းတင်ဆက်ထားပါတယ်။
ချင်းပြည်နယ်ဖလန်းမြို့နယ်တီးတိမ်မြို့နယ်ထဲမှာအခြေပြုလှုပ်ရှားနေကြတဲ့ချင်းငင်အောင်အဖွဲ့ဝင်တွေကချင်းမျိုးသားတပ်မတော် CNA ကိုသူတို့ထိန်းချုပ်ထားတဲ့နယ်မြေအတွင်းလူကြော်လှုပ်ရှားတာတွေမလုပ်ဖို့ပြီးခဲ့တဲ့ပတ်ကသတိပေးစာပေးပို့ထားတဲ့အကြောင်းကို CNO CNDF အထူးထူးတွင်းမှုစလိုင်းဝီလျံချင်းကယခုလိုပြောဆိုပါတယ
်။ CNF နဲ့လည်းသူတို့ကိုတင်းကြနိုင်မှုရှိဆိုလို့ဟာခါနဲ့ထန်တလာနေလည်းရှိပါတယ်။ဆိုတော့ကျွန်တော်တို့ဟိုအတိုင်းငင်ခေါ်ပြီးမှအားလုံးဝမ်းပြေးမှချင်းပြည်တစ်ခုလုံးကိုတင်းနိုင်တဲ့အနေအထားတွေပေါင်းဆောင်ရဖို့လိုတဲ့တချောင်းကျွန်တော်တို့အကောင်ဆုံးဟိုဒီနှစ်နှိုင်းအဖြစ်ရှာတဲ့နေ့လမ်းနဲ့ကျွန်တော်တွားမှာပါ။သုံးဝမရရင်တော့ဒါကျွန်တော်တို့ဖက်မှာလည်းပြင်ဆင်ထားတဲ့ဟာတွေတော့ရှိတယ်။ဒါပေမဲ့အဲ့ဟာတွေတော့ဟိုဖြစ်မလာပါစေနဲ့လို့တော့ဟိုဆူတောင်းနေပေါ့နော်။ဆိုတော့ဟိုအစဉ်ပြေနိုင်တဲ့လမ်းကြောင်းတော့ကျွန်တော်တို့ရွေးချယ်သွားမှာပါ။ဟုတ်ကဲ့
။စစ်ကောင်စီကထိန်းချုပ်ထားတဲ့ဖလန်းမြို့ကိုပြန်လည်ရယူနိုင်ရဲ့အတွက် CNO CNDF အနေနဲ့နှစ်ဝက်နေပါပြင်ဆင်မှုတွေပြုလုပ်လာခဲ့ပြီးဖြစ်တယ်လို့ချင်းမျိုးသားတမတော်အနေနဲ့ညှိနှိုင်းချင်းသဘောတူညီမှုမရှိဘဲမိမိတို့ဘာသာဖလန်းမြို့တွင်းမှာမိသည့်စီလှုပ်ရှားမှုမှမပြုတ်လို့ဖို့သတိပေးစာပေးပို့ခဲ့တာဖြစ်ပါတယ်။ဒီလိုချင်းနေနဲ့ပတ်သက်ပြီးချင်းမျိုးသားတမတော်စီရင်တဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကခုလိုပြန်ကြားထားပါတယ်
။မြုပ်သိမ့်တိုက်ပွဲတွေပေါ်ဆောင်ဖို့ဆိုပြီးတော့လုပ်တဲ့နေရာမှာကျွန်တော်တို့မှာ1နေရာကောင်းတော့ပါ။တချို့ CDF ဒီဒေတာအခြေခံ Local Defense Force တွေကကိုယ်နေမြာအဲ့ဒါလို့မလုပ်ဖို့ဆိုတဲ့ဟာဒီစာနဲ့တော့လောက်နှုတ်နဲ့တော့လောက်ကျွန်တော်တို့တွေ့နေတာဒီလိုရှိတယ်ဒါပေမဲ့ကျွန်တော်တို့လှုပ်ဆရာရှိတာကတော့ကျွန်တော်တို့ကတော့ဆက်ပြီးတော့လှုပ်တော့မှာပေါ့
ဒါအပြင်တိတိမြို့နယ်မှာခြေပြုတ်လှုပ်ရှားနေတဲ့ BDF ဇုံလင်းကလည်းသူတင်ညှိနှိုင်းခြင်းမရှိဘဲတိတိမြို့ပေါ်မှာတိုက်ပွဲပေါ်ဆောင်ခြင်းမလုပ်ဖို့ချင်းမျိုးသားတက်မတော် CNA စစ်ဦးစီးချုပ်ထံသတိပေးစာပေးပို့ခဲ့ပါသေးတယ်ချင်းလူငယ်နိုင်ငံရေးလှိလာသုံးသက်သူ India for Myanmar တီထောင်သူ slide တော့ကတော့ချင်းမျိုးသားထုတစ်ခုလုံးရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဥပောင်းအဖြစ်ရှာကြဖို့အကြံပြုထားပါတယ
်နိုင်ငံကြီးကိုနိုင်ကိုကအားပြိုင်မှုရှိလာတဲ့အခါကျတော့ဒီနိုင်ငံကြီးအရာဆွေးနွေးဖို့အင်အားစုတွေကြားမှာအားလုံးသဘောတူတဲ့ platform တစ်ခုအမြန်ဆုံးလိုအပ်တယ်ဒီလိုဟာမျိုးအချင်းချင်းကဒါကျွန်တော်အနေနဲ့ဆိုတော့အဖြစ်ရှာမှုကိုပဲအရင်လှုပ်ဆောင်သိမ်းတယ်လို့ထင်တယ်အဖြစ်မရှာဘဲနဲ့ကြီးကြီးကိုအကြောင်းပြုပြကျွန်မရွတ်လို့ရအချင်းချင်းကြားနှုတ်ဆက်တွေ့သဘောထားကိုလို့မှုကကျွန်တော်တို့ချင်းပြည်အတွက်အန္တရာယ်ပူကြီးတယ်လို့ကျွန်တော်မြင
်လက်ရှိချင်းပြည်နယ်ကချင်းတော်လိုင်းအားစုတွေဟာနိုင်ငံကြီးသဘောထားကွေလွယ်မှုတွေကြောင့်ချင်းမျိုးသားတက်မတော် CNA ဦးဆောင်တဲ့ချင်းလန်းကောင်စီနဲ့ချင်းပြည်အစိုးရဖွဲ့ကတစ်ဖက်ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC နဲ့ချင်းငင်အောင်အဖွဲ့တို့ကတစ်ဖက်ကွေလွယ်ပြီးအပြိုင်မှုတွေဖြစ်လာနေပါတယ် CNO CNDF နဲ့ PDF ဇုံလင်းတို့ဟာချင်းလန်းကောင်စီမှာပါဝင်ခြင်းမရှိဘဲချင်းငင်အောင်အဖွဲ့ဝင်တွေဖြစ်ကြပါတယ်
မွန်ပြည်နယ်မော်လမြိုင်မြို့မှာညဘက်ကင်းလက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြို့ပေါ်ရက်ွက်လမ်းမတွေပေါ်မှာတွေ့တဲ့မြလူငယ်တွေကိုစစ်ဆေးမေးမြန်းမှုဆိုပြီးဖမ်းဆီးခေါ်ဆောင်သွားတာလုပ်နေပါတယ်။စစ်မှုထမ်းဖို့လားဘသူတွေကိုဖမ်းဆီးသွားတာလဲဆိုတာကိုမှတ်ရမင်းကနေစုစည်းတင်ဆက်ထားပါတယ်။
ပ
ပြီးခဲ့တဲ့တနင်္လာနေ့ညပိုင်းကရေခဲဆက်အလုံးနေရာကနေပြန်လာတဲ့လူငယ်တုံးဦးကိုမော်လမြိုင်တောင်ရိုးတန်းရက်ွက်ဝင်မှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းပြီးစစ်သားစုဆောင်ရေးကိုပို့လိုက်တယ်လို့ရက်ွက်နေလူကြီးတို့ကပြောပါတယ်။မွန်စလင်ချက်လေးနေကောင်ဒီကောင်ကရေခဲဆက်ကနေထမင်းစားပြီးတော့ပြန်လာတာ။ပြန်လာတော့မှစစ်ကားကြီးရောက်လာပြီးဒီကောင်ကိုခေါ်လာတယ်။ခေါ်ပြီးအရင်ကပြောက်လို့ရှာ ဖမ်းဆီးမှုတွေစစ်ကောင်စီကဇက်တိုက်လှုံ့ဆော်နေတာပါ။မွန်ရင်ကြီးမှုပြတိုက်နီးကစစ်သားစုဆောင်ရေးဌာနမှာတော့မိဘတချို့ပတ်စံပေးပြီးရွေးထုတ်လာနိုင်တယ်လို့သတင်းထွက်နေပေမဲ့ဘယ်လောက်ထိပေးရလဲဆိုတာကိုတော့တိကျအတည်ပြုချက်မရသေးပါဘူး။အခုထက်ထိတ်မာရှယ်လောနဲ့ညမထွက်ရမိတ်ထောက်ပြန်ထားတဲ့ရင်းမြွနယ်မှာတော့ PDF တပ်ဖွဲ့တွေမြို့တဲ့အထိဝင်ရောက်လှောက်ရှားမှုတွေရှိနေလို့စစ်မှုထမ်းဖို့လူငယ်တွေကိုမခေါ်ပေးနိုင်ဘူးလို့ရင်းမြွအထွေထွေအုပ်ချုပ်ရေးဝန်ထမ်းတဦးကပြောပါတယ်။
ကျွာကတွေရောရက်ွက်တွေကတွေရောဟိုအုတ်ကြီးတွေကိုစီဝေးခေါ်တယ်။ဟိုအုတ်ကြီးတွေကထပြောတယ်။အဲ့ဒါခရိုင်ဘူးလို့ပါလို့နည်းနည်းစဉ်းစားကြည့်ပါတဲ့။ကျွန်တော်တို့ကိုဒီကိစ္စတွေမလုပ်ပေးနိုင်ရင်ကျွန်တော်တို့ကိုဖြုတ်မယ်လို့ထောက်ချမယ်လို့လုပ်ရဲဆိုရင်တော့ကတော့ကျွန်တော်တို့အတွက်ဘာမှပြဿနာမရှိဘူး။ဟိုကောင်တွေကကျွန်တော်တို့ကိုဖြုတ်ပြမယ်လို့ထောက်ချမယ်လို့လုပ်မှာမဟုတ်ဘူးလေ။ကြိုးကုန်းသားနဲ့ကပ်ပြီးရတယ်လေ။တိုင်းနဲ့တိုင်းနဲ့ပဲဆိုသွားမှာတဲ့။
မွန်ပြည်နယ်ကတချို့ကြီးရွာမှာတော့စစ်မှုထမ်းစီရင်နေပါဝင်နေတဲ့လူငယ်တွေအနေနဲ့စစ်မှုမထမ်းလို့ပဲနာမည်ပြပြချင်နေဆိုရင်တပ်ဆိုင်ရာအောက်ချုပ်ရေးမှူးတွေကိုငွေသိန်း20ကနေသိန်း30ထိပေးပြီးစီရင်ကနေပယ်ဖျက်လို့ရတယ်လို့ပြောဆိုမှုတွေရှိနေပါတယ်ရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
ချင်းပြည်နယ်နဲ့မကွေးတိုင်းအစပ်မှာရှိတဲ့ဂျင်တွင်းမြို့ကိုချင်းငင်အောင်ပူပေါင်းအဖွဲ့ကသိမ်းပိုက်လိုက်ပါတယ်မတ်အေဘီနှစ်လတာအတွင်းကချင်လွတ်လပ်တပ်မတော် KIA ကစစ်ကောင်စီပိုင်နယ်ဆက်မြို့နယ်စစ်စခန်းကြီးငယ်80ခန့်ကိုသိမ်းပိုက်နိုင်ခဲ့ပါတယ်မွန်ပြည်နယ်မှာတော့မော်လမြိုင်မြို့ပေါ်ကလူငယ်တွေကိုစစ်ကောင်စီတပ်ကဖမ်းဆီးပြီးတပ်သားတွေစုဆောင်းနေပါတယ
်တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်စီစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင်။
ချင်းနဲ့ကချင်းတက်တွေစစ်ကောင်စီမြို့နယ်စခန်းတွေကိုတင်လိုက်တာပါဝင်တိုင်းရင်းသတင်းလွှာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ခဏတွေပြီးမှာတော့ VO ရဲ့ချက်သားရင်းညအစည်းအဝေးနဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြန်မှုပြပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသားတွေကိုဒီမေလာတည့်ရက်နေ့တွေကစပြီးတော့မှနိုင်ငံသားထွက်အလုပ်လုပ်ခွင့်ကိုစစ်ကောင်စီကအရာကြီးရပ်ထားလိုက်ပါတယ်။ထွက်ခွာခွင့်ကိစ္စတွေပုံမှုအခြေယူစီးစစ်နိုင်ဖို့နဲ့တခြားအခြေအနေတွေအရာယာယီဆိုင်းငံ့ထားတယ်လို့အလို့သမားဝန်ကြီးဌာနကသတင်းမီဒီယာတွေကိုအတည်ပြုပါတယ်။မြန်မာနိုင်ငံမှာအရွယ်ရောက်ပြီးအမျိုးသားအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေစစ်ကောင်စီကအသက်သွေးခဲ့ပြီးတဲ့နောက်မှာနိုင်ငံပြင်ပကိုလူငယ်အများအပြားထွက်ခွာနေကြတယ်လို့ထွက်ခွာသွားနိုင်ဖို့ကြိုးစားနေကြတဲ့လူငယ်တွေလည်းအများအပြားရှိနေချိန်မှာပဲအခုလိုမျိုးဒီလူငယ်အမျိုးသားတွေကိုနိုင်ငံသားထွက်အလုပ်လုပ်ခွင့်စစ်ကောင်စီကအရာကြီးရဆိုင်းလိုက်တာဖြစ်ပါတယ်တခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထွက်ပြေးခိုးလုံနေကြတဲ့မြန်မာနိုင်ငံကဒုက္ခသည်38ယောက်ကိုအိန္ဒိယအာဏာပိုင်တွေကဒီကနေ့မေလ2ရက်နေ့မှာပဲပထမတုပ်ဖြစ်တဲ့ပြန်လည်ပို့လိုက်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေကလည်းပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့နန္ဒမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံဘက်အချက်မှစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အချိန်ချင်းပြတ်ခတ်ပြီးတဲ့နောက်မှာဒီကနေ့မှာပဲပြန်ပို့လိုက်တာဖြစ်ပါတယ်။တခါဒီမြန်မာနိုင်ငံအပါအဝင်ဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာယုံကြည်မှုအပေါ်အစိုးရကိုယ်တိုင်ဆွဆွဘွားဘွားချိုးဖောက်နေကြတဲ့နိုင်ငံ18နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့အမေရိကန်အစိုးရရဲ့ဒီနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကတတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံကြီးဌာနကအထူးစိုးရိမ်နိုင်ငံ CNN မှာ2023ဒီဇင်ဘာလရက်ကထွက်ထည့်သွင်းထားတဲ့မြန်မာနိုင်ငံအပါအဝင်17နိုင်ငံအပြင်နောက်ထပ်5နိုင်ငံကိုပါအထူးစိုးရိမ်ရတဲ့စီးရင်မှာဒီ2024ခုနှစ်အတွက်ထပ်ပြီးတော့ထည့်သွင်းနိုင်ဖို့ USCIRF ကနိုင်ငံကြီးဌာနကိုအကြံပြုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဝန်တက္ကသိုလ်ကျောင်းဝင်းနေတဲ့မှာတော့ Israel စစ်ပွဲအဆုံးသတ်ရေးဆန္ဒပြမှုတွေဆက်လက်ဖြစ်ပွားနေတာမှာဒီကနေ့ကြားသာ Reading Minute အစောပိုင်းကတော့ Los Angeles ကဒီ California ပြည်နယ်တက္ကသိုလ် UCLA မှာဆန္ဒပြသူတွေကိုတားဆီးထားတဲ့အတားအဆီးတွေကိုရဲတွေကစတင်ဖယ်ရှားပြီးတချို့ကိုဖမ်းဆီးခဲ့ပါတယ်ရှင်။
ချေစုပါမဆွေမြတ်မွေအခုတို့သတင်းချင်းကျုပ်ပြီးမှာတော့ VOA ရဲ့ကြက်သားရင်းညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Robert Basio ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ Thank you.